to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် FOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်စက်တင်ဘာလ19ရက်စနေနေ့ညဖက်9:00နာရီနေ့ဆင်းနိုင်သည့်စီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါရဲ့ရှင်။ကျမနန်းလာပါဒီကနေ့ညဖက်အစီအစဉ်မို့ဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတရင်းနေကိုမအေးတနာကျော်နဲ့သူတင်ဆက်ပေးသွားမှာဖြစ်ပါတယ်နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာနယူးယောက်မြို့ကိုရောက်ရှိနေပြီးတော့အဲ့ဒီကမြန်မာအတိုင်းဝိုင်းနဲ့အခုတရင်းချင်းညာကြီးမှာတွေ့ဆုံနေပါတယ်ဆီးရီးယားပြည်ရဲ့စာချုပ်ကိုထပ်တိုးသွားဖို့ဆန္ဒရှိတယ်လို့အမေရိကန်နဲ့ရုရှားဆိုတဲ့တာဝန်ရှိသူတွေကပြောလိုက်ပါတယ်ဥရောပသမဂ္ဂကနေထွက်ဖို့ဗြိတိန်မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာအဖွဲ့ကိုအာသစ်လောင်းရင်းလုပ်ငန်းစဉ်အစ်စ်တရချမှတ်သွားမယ်လို့ EU ခေါင်းဆောင်တွေကအခိုင်အမာပြောကြလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်27ရာစုပင်လုံညီလာခံအပြီး80ဖော်ဆောင်မဲ့ညီချင်းရဲ့လုပ်ငန်းစဉ်အတွင်းဘလို့ဆောင်ရွက်မှုတွေလုပ်ဖို့ဆွေးနွေးနေကြပါသလဲ
ကျွန်တော်တို့လက်မှတ်ထိုးထားတဲ့လက်နက်ကင်အဖွဲ့ရှစ်ဖွဲ့ရေကျွန်တော်တို့နိုင်ငံရေးပါတီတွေရေပေါ့ဗောဒါတွေကအခုဆွေးနွေးကြတာလေအဲ့တော့ဒီထဲမှာလက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းပဲသူတို့လည်းပါဝင်နေအောင်ဆက်ပြီးတော့ဆွေးနွေးနေတာဗောဗျ
ာ27ရာစုပင်လုံညီလာခံဖြစ်မြောက်ရေးဗဟိုကော်မတီဒုဥက္ကဋ္ဌဦးသူဝေပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်နယူးယောက်မြို့မှာမြန်မာအတိုင်းဝိုင်းနဲ့အခုတွေ့ဆုံနေတဲ့ဒေါက်အောင်ဆန်းစုကြည်ဘလို့အကြောင်းအရာတွေဆွေးနွေးမိကြတယ်လဲဆိုတာကိုလည်းတိုက်ရိုက်မင်းမြန်တင်ပြသွားမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝယ်မှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတို့ကိုတင်ဆက်သွားမှာပါခုအရင်ဆုံးတော့တိကနစ်ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုရန်နိုင်နဲ့မအေးတနာကျော်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းမင်္ဂပုတ်ကိုဒေါန်ဆန်းစုကြည်ဟာနယူးယောက်မြို့ကိုရောက်ရှိနေပြီအဲ့ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ကျွန်တော်တို့အခုအတန်လွင့်နေတဲ့အချိန်မှာတွေ့ဆုံနေပါတယ်ညော့ကမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံစဉ်ပြည်ပမှာနေထိုင်နေကြတဲ့မြန်မာတွေအနေနဲ့ကိုယ်နိုင်ငံကိုတိုးတက်ဖို့အတွက်အကူအညီပေးကြဖို့ဒေါန်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်ဒါပြဒီတွေ့ဆုံဆွေးနွေးမှုအတွင်းကျန်းမာရေးပညာရေးကိစ္စရပ်တွေကိုလည်းဒေါန်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်ဒီ
ခိုင်ကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်ကျမကတော့ကိုယ်ဝင်လည်းပြောချင်တယ်ဒီကျမတို့ Coffee and Land Commission ကိုစတင်တဲ့ဟာလူမျိုးရေးဘာသာရေးတောင်မဟုတ်ဘဲနဲ့နိုင်ငံရေးကြီးရဲ့တည်ပါနေတယ်လို့ကျွမ်းမြင်ပါတယ်အဲ့ဒါအင်တာမဝင်းနေစရာကောင်းပါတယ်ကိုယ့်ရဲ့ဖွဲ့စည်းရဲ့ဘာလို့နိုင်ငံရေးဖွဲ့စည်းတည်းရဲ့အကျိုးကိုကြည့်ပြီးတော့ကျမတို့တနိုင်ငံလုံးရဲ့အတွက်လုပ်နေတဲ့ကိစ္စတခုကိုမအောင်မြင်စေချင်တဲ့စေနာရထားတယ်ဆိုတာဖြစ်တင်ပါဘူးအဲ့ဒါကြောင့်မလို့ကိုကြီးရဲဆိုတာဟာကိုချင်းချင်းလည်းနားလည်အောင်ပြောပါဒီလိုကော်မရှင်ဖွဲ့ခြင်းဟာကျမတို့တော့ဘာမှဆိုးရုံမရှိ
ဘူး။ဒါပြင်တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပြောကြတာမှာတော့
ကျမတို့နိုင်ငံမှာတကယ်ပဲအမျိုးသားညီညွတ်ရေးဖြစ်ရမယ်။ချစ်နိုင်ရမယ်။ပြီးတော့ညီချင်းရေးရဖို့ဆိုးရှိလို့ရှိရင်ကျမတို့ရဲ့တိုင်းသားအားလုံးဘယ်ခါမှသတိပေးရတယ်။မမာရီရလည်းတိုင်းသားတို့တစုပါแค่เนี่ยหมาเนี่ยอายาสุขเนี่ยรู้ว่ามันไม่เจริญอ่ะจ้ะไอ้คันเนี่ยหมาเนี่ยจะเสียชื่อเสียงก่อนจิบากูเรียนแล้วหมาซะแล้วรู้เยอะเลยอ่ะเอ้อล่ะไอ้เนี่ยจิบาตายินดาริอ่ะจําเนี่ยน้าเล่นพูดรอชื่ออ่ะตะคันเลยซุรู้ชื่อหนูแง้สุตายินดาริဖြစ်လို့หนูยาสุก็มาลงอ่ะอเมียนไม่จริงบ้าลุลุไม่ใจฉิงถ้าโหด่าเล่นลุก็บ่าวอ่ะไอ้ကျမကမတိုင်းတာလည်းနည်းနည်းအနိုင်ကျင့်ခဲ့တာကြာပြီလေဒီကောင်ကြာတယ်မင်းကြီးလေဆိုတော့ကျမတို့မြင်တဲ့အခါမှာတန်လျာနဲ့မြင်ကြပါတယ်ဒါနဲ့ကျမကဒါအမှန်တိုင်းပြောတော့ပါကိုကိုကိုဟိုအမှုတင်ပြီးပြောတာမဟုတ်ပါဘူးကျမတို့ရဲ့မိသားစုတွေမှာတော့အားမတိုင်းသားလေးကိုခွဲခြားဆက်ဆံဆက်ဆံမှုဆိုတာအဲ့ဒီလိုကိုကျမတို့ပြုစုပြောဆောင်ခဲ့တာရှိတော့ကျမတို့ကလုံးဝနားမလည်နည်းနည်းကြီးလာမှဒီလိုတိုင်းသားလေးကိုခွဲခြားနိုင်မှာလားဆိုတာကိုကျမတို့သဘောပါတယ်မိမိအမေပဲကျမတို့သင်ကြတာအတိုင်းသားတွေကဖိဖိပုံပိုင်းတန်းသာရှိတယ်။ဖိဖိမရှိတဲ့နောက်ပိုင်းမှာကျမတို့မိသားစုကိုဟိုပုံစံမပြည့်ဆောက်ရှောက်ခဲ့တာတိုင်းသားတွေဖြစ်တယ်လို့အမေပဲကျမတို့သင်ကြပါတယ်။အဲ့တော့ကျမတို့အနေနဲ့တော့တိုင်းသားတွေနဲ့ပတ်သက်လို့ဘာမှဖိကြရတဲ့စိတ်မရှိဘူး။ဒါပေမဲ့ဝိနည်းစာပြောရမယ်ဆိုကျမကြီးလာတာနဲ့အများအားမျိုးတွေရှိတယ်ဆိုတော့ကျမမြင်လာပါတယ်။မြင်လာတော့အဲ့ဒါတွေလည်းကျမတို့တတ်နိုင်လို့ပြင်ပြောင်းလဲဖို့အားကိုကျေးဇူးတင်ပါတယ်ကျမတို့ကြိုးစားပါတယ်။
New York Muga, Mima, Taiwan, a tree, songs, and Madon, Sansuji, Bioda Grapibare. Don Sansuji and New York Muga, Ne Boston Mugo, Digni Masala, He Tokama Pibare, Boston Marog, Bati Dan, Tekdo, Yukubi, Harvard Tekdo, Harvard Foundation, Achimim, and a town such a kune, Ludajan Sanamusaya, Harvard Humanitarian of the Year Sugo, Lakan, Yayma Pibare, Don Sansuji, September Sakoya Nichana, New York Kuladunga, Tanaja, Machimba, Doka, and Shibiaoji Chani, Times Mia Sanya, Kuladunga, Sunivago.
ရောက်မှာဖြစ်ပြီးတော့စက်တင်ဘာ20ရက်နေ့မှာတော့ကုလသမဂ္ဂထွေထွေညီလာခံမှာမင်းငုံပြောကြမှာဖြစ်ပါတယ်ခင်ဗျာရုရှားဆွေးရဝင်ရောက်နေရယူထားတဲ့ယူကရိန်းနိုင်ငံခရီးမီးယားဒေသမှာတနင်္ဂနွေနေ့ကျင်းပမဲ့ရုရှားလွှတ်တော်ရွေးကောက်ပွဲရလကိုအတိမတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကကြေညာချက်မှာပြောသ င်းချုပ်ထားသမျှကာလပတ်လုံးဒီကိစ္စနဲ့ပတ်သက်လို့ရုရှားပေါ်မှာတန်ခတ်ပိတ်ဆို့မှုတွေဆက်ပြီးထားရှိအောင်မှာပါလို့မစ္စတာကာဗီကပြောသွားပါတယ်။ခရိုင်းမီးယားဒေသမှာတိုင်းဒေသလူမျိုးစုတွေရဲ့အခြေအနေလူတွေအပြောက်ဆုံးရှိတဲ့တဲ့င်းတွေလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြင်းပြင်းဖြစ်နေတာအပါအဝင်အဲ့ဒီဒေသကလူသားဘေးဒုက္ခဆိုင်ရာအကျပ်တဲနဲ့ပတ်သက်ပြီးတော့လေအမေရိကန်ပြည်အောင်စုကအထူးစိုးရိမ်နေစေဖြစ်ကြောင်းမစ္စတာကာဗီကပြောပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးပပ်ဖလိုကင်ကင်ကတော့ဒီရွေးကောက်ပွဲကလုံးဝတရားမဝင်ဘူးလို့ပြောသွားပြီးတော့ခရိုင်းမီးယားဒေသမှာရုရှားစစ်တပ်တွေအများကြီးဝင်ရောက်နေရယူထားတာနဲ့ပတ်သက်ပြီးစိုးရိမ်မိတယ်လို့ပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်အားလုံးနှိပါးကတညီတညွတ်ထဲတရားမဝင်ဘူးလို့ပြောဆိုခဲ့တဲ့ဒေသဆိုင်ရာလူမှုဆန္ဒခံယူပွဲတရက်ကျင်းပပြီးတော့2014မတ်လမှာပဲခရိုင်းမီးယားဒေသရုရှားနိုင်ငံလက်အောက်ထက်ကိုရောက်ရှိသွားတာဖြစ်ပါတယ်ရှင်။
အမေရိကန်နဲ့ရုရှားဆွေးရတာဝန်ရှိသူတွေကတက်တန်းတပတ်သာရှိသေးတဲ့ဆီးရီးယားပြည်ရဲ့စာချုပ်ကိုထပ်တိုးသွားဖို့ဆန္ဒရှိနေပြီးတော့ဆီးရီးယားနိုင်ငံအတွက်အကူအညီတွေပေးဖို့ကိစ္စကိုတော့မစတင်ရသေးဘူးလို့တောက်ကြနေကအတီးပြပြောကြလိုက်ပါတယ်။ဒါပေမဲ့စစ်တမ်းတင့်နေတဲ့ဆီးရီးယားနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတခြားသဘောတူညီထားတာတော့မရှိသေးပါဘူး။အလဲပုံမျိုးအတွက်အသေးအတန်လိုအပ်နေတဲ့အရေးပေါ်အကူအညီတွေကိုတည်ဆောင်လာတဲ့ထရက်ကာအစဉ်40ဟာတူရကီနယ်စပ်ကအောက်ခွန်အထူးစစ်ဆေးဂိတ်မှာရပ်နေရပြီးတော့အဲ့ဒီထရက်ကာတွေကိုရှေ့ဆက်သွားခွင့်မပေးဘဲတားထားတာနဲ့ပတ်သက်ပြီးတော့အမေရိကန်ကဆီးရီးယားဆွေးရကိုပြစ်တင်ပါတယ်အဲ့ဒီထရက်ကားတွေကိုဆီးရီးယားနိုင်ငံတဲကိုပေးဝင်တင်ပြီးအကူအညီတွေကိုလည်းဂျနီဗာမှာသဘောတူထားတဲ့အစီအစဉ်တိုင်းဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကပြောလိုက်ပါတယ်ခင်ဗျာ
ဥရောပသမဂ္ဂ EU တွေကနေခွဲထွက်ဖို့ဗြိတိန်မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာအဖွဲ့ကိုအသစ်လောင်းရင်လုပ်ငန်းစဉ်အသစ်တရက်ချမှတ်သွားမယ်လို့ EU ခေါင်းဆောင်တွေကအခိုင်အမာပြောထားပါတယ်။ဥရောပသမဂ္ဂအတွင်းမှာယုံကြည်မှုတွေပို့ပြီးခိုင်မာလာစေဖို့ရည်မှန်းပြီးတော့ရှင်းလင်းတဲ့နည်းဗျူဟာနဲ့လက်တွေ့ကြတဲ့ခြေလှမ်းတွေကိုနောက်6လကြာမှထပ်ပြီးတော့စီးဝေးကြတဲ့အခါဆုံးဖြတ်ချက်ချနိုင်မှုခေါင်းဆောင်နှစ်ဦးကဒီကမှာရှင်ခေါင်းဆောင်28ဦးကကြိုးပမ်းနေကြတာပါ2019အစောပိုင်းမှာကျင်းပမဲ့ဒီထိပ်သီးညီလာခံဟာဥရောပသမဂ္ဂသဘောတူစာချုပ်တွေရဲ့နှစ်60မြောက်နှစ်ပတ်လည်လည်းဖြစ်ပါတယ်ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်ကဥရောပသမဂ္ဂရဲ့လက်ရှိအခြေအနေဟာအမတန်အရေးကြီးနေတယ်လို့ဆလိုဗက်နိုင်ငံမျိုးတော်မှာကျင်းပတဲ့တောက်ကြနေအစည်းအဝေးမှာပြောကြားသွားခဲ့ပါတယ်ဥရောပသမဂ္ဂခေါင်းဆောင်တွေက Brexit နောက်ပိုင်းဗျူဟာတွေကိုနောက်မတ်လမှာချသွားမှာဖြစ်ပေမဲ့လေဗြိတိန်ကဥရောပသမဂ္ဂကနေတကယ်အပြီးထွက်ဖို့ဘယ်အချိန်မှပြီးမယ်ဆိုတာတိကျမပြောနိုင်သေးပါဘူးဒီညီလာခံကိုမတက်ရောက်ခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီလိုမျိုးဗြိတိန်အပြီးပိုင်းထွေရေးဖြစ်စဉ်ကိုနောက်နှစ်မှာစမယ်လို့မှန်းထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုကနေစနေညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်။တရုတ်နိုင်ငံမှာမရန်တီတိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီး300ကျော်မှာပဲနောက်ထပ်ဒုတိယမြောက်တိုက်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်လာဖို့ရှိနေပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကမရန်တီတိုက်ဖုန်းမုန်တိုင်းကြောင့်တရုတ်နိုင်ငံအရှေ့ပိုင်းဖူကျက်နယ်စီချမ်းပြည်နယ်ဒီမှာပျက်စီးသွားတဲ့အပျက်စီးတွေကိုဖယ်ရှားရှင်းလင်းတာတွေလှုပ်ဆောင်နေချိန်မှာပဲဒီသတင်းကိုမလကာအမည်ရှိတဲ့နောက်ထပ်တိုက်ဖုန်းမုန်တိုင်းတစ်ခုချဉ်ကပ်လာနေတယ်လို့သတိပေးချက်ထုတ်ပြန်ထားတာပါ။မရန်ဒီတိုက်ဖုန်းမုန်တိုင်းကြောင့်73ယောက်ထပ်မံတဲ့သေဆုံးပြီးတော့14ယောက်ပျောက်ဆုံးနေသေးပဲဖြစ်တယ်လို့ AP သတင်းကဖော်ပြပါရတယ်။ဒါပြင်အိမ်ဒီတန်းနဲ့ချီပြီးလျှက်စစ်မီးတွေပြတ်တောက်ကုန်တယ်လို့လည်းပြောပါရတယ်။ထိုင်ဝမ်မှာတော့မုန်တိုင်းကြောင့်2ယောက်သေဆုံးခဲ့ပါရတယ်။ မလကတိုင်ဖုန်းမုန်တိုင်းဟာထိုင်ဝမ်အရှေ့ကျန်းကိုဒီကနေ့မှပဲဝင်ရောက်ခဲ့ပြီးတော့မုန်တိုင်းကြောင့်ရုံတွေကျောင်းတွေပိတ်ပစ်ခဲ့သလိုမျိုးတော့ထိုင်ပြည်မှာတော့ပို့ဆောင်ဆက်သွယ်ရေးတွေအနောက်ရှက်နဲ့ဖြစ်ပြီးတော့ရပ်တန့်ကုန်ပါတယ်မုန်တိုင်းရဲ့လေတိုက်နှုန်းကတနအီကိုမိုင်120လောက်ရှိပြီးကြီးကြီးမားမားပျက်စီးတာတော့မရှိသေးဘူးလို့ဆိုပါတယ်မလကမုန်တိုင်းဟာတနအီကို15မိုင်နှုန်းနဲ့မြောက်ဘက်ကိုရွေ့ရှားနေတယ်လို့ထိုင်ဝမ်ဗဟိုမိုးလေဝသဌာနကပြောပါတယ်ခင်ဗျာ
ဗမ်မလိုက်နိုင်ငံများလှုပ်ရှားမှုအဖွဲ့နိုင်ငံ120ကခေါင်းဆောင်တွေဟာ18ကြိမ်မြောက်ဗမ်မလိုက်နိုင်ငံများထိပ်တီးစည်းဝေးပွဲကိုတက်ရောက်ဖို့အတွက်ဗင်နီဇွဲလားနိုင်ငံကအပန်းဖြေစခန်းကိုရောက်ရှိလာခဲ့ကြပါတယ်။ဒီထိပ်တီးစည်းဝေးပွဲကိုတော့စနေနေ့တနင်္ဂနွေနေ့တွေမှာကျင်းပသွားမှာဖြစ်ပါတယ်။မာဂါရီတာကျွန်းဟာအရင်ကတော့ကမ္ဘာလှည့်ခရီးသည်တွေအလားများတဲ့နေရာဖြစ်ပေမဲ့နိုင်ငံရေးစီးပွားရေးပြဿနာတွေကြောင့်လမ်းတွေဟာအမိုက်တရိုက်တွေနဲ့ပြည့်နေသလိုတောက်သုံးရည်နဲ့အစားအစာရှားပါးတာတွေဒူးစရိုက်မှုတွေကြောင့်ခီးသွားအရေးတွေလည်းကျလာနေခဲ့ပါတယ်။ဒါမဲ့လည်းသမရမာဒူရိုကဒီကျွမ်းမာညီလာခံကျင်းပဖို့အတွက်ငွေကြေးသုံးဆွဲမှုတွေလုပ်ပြီးပြင်ဆင်ခဲ့ပါတယ်။သမရမာဒူရိုအခုလိုမျိုးလှုပ်တဲ့အပေါ်မှာအတိုက်ခံခေါင်းဆောင်တွေကတော့သမရမာဒူရိုဟာဗင်နီဇွဲလားပြည်သူတွေကိုတန်းနဲ့ချီကုန်ကြအောင်လုပ်တယ်လို့ပြောလိုက်ပါတယ်။
ဒီကနေ့စနေနေ့မှာကြားထုတ်တဲ့အမေရိကန်အခြေခံဥပဒေနဲ့နိုင်ငံသားနေ့အထိမ်းအမှတ်အဖြစ်ထောင်ပေါင်းများစွာသောလူတွေအမေရိကန်နိုင်ငံသားဖြစ်လာကြတော့မှာပါစက်တင်ဘာ16ရက်ကနေ23ရက်အတွင်းကျန်းသက်စွာကျင်းဆိုတဲ့အခမ်းအနားပေါင်း240မှာတနိုင်ငံလုံးကလူပေါင်း 38,000 ကျော်အမေရိကန်နိုင်ငံသားအဖြစ်ခံယူမယ်လို့အမေရိကန်လူမှုကြီးကြပ်ရေးဌာနကပြောပါတယ်ဒါဟာ2016ခုနှစ်အတွင်းအများဆုံးအရေးအတွက်လည်းဖြစ်ပါတယ်ဒီလိုပုံမှန်ထက်များတဲ့ကျန်းသက်စွာကျင်းဆိုတဲ့အခမ်းအနားတွေကိုတောက်ကြနေကလည်းစခဲ့တာပါအမေရိကန်နိုင်ငံအမျိုးသားဥယျာဉ်ကြီးစနစ်ရဲ့နှစ်တရာပြည့်နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီအခမ်းအနားအများပြကိုပန်းချန်ဒီမှာကျင်းပကြပါတယ်နယူးယောက်မြို့က Alex Jones Washington DC ကလင်ကွန်နဲ့ Jefferson အထိမ်းအမှတ်နေရာတွေမှာတောက်ကြနေကအမေရိကန်နိုင်ငံသားဖြစ်လာသူရာပေါင်းများစွာကျန်းသစ္စာကျင်းဆိုခဲ့ကြပါတယ်အခမ်းအနားဒီအဆုံးသတ်မှာတရားဝင်နိုင်ငံသားဖြစ်ရနောက်ဆုံးအဆင့်အနေနဲ့အမေရိကန်ပြည်ထောင်စုပေါ်သစ္စာစောင့်ကြည့်ပါမယ်ကြောင်းဂရီးသစ္စာပြပွဲကိုလည်း Federal တရားသူကြီးတွေဦးဆောင်ပြီးတော့ပြုလုပ်ပေးနေပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာနှစ်စဉ်စက်တင်ဘာလမှာကျင်းပနေကြဖြစ်တဲ့တစ်ဆေကြီးကရော့ပွဲကိုတော့ဒီကနေ့စနေနေ့မှာပဲစတင်ကျင်းပလိုက်ပါတယ်။ဒီပွဲတော်ဟာကွယ်လွန်သူမိသားစုဝင်တွေနဲ့မိတ်ဆွေအပေါင်းအသင်းတွေအတွက်ရည်စူးပြီးတော့အစားအသောက်လှူဒန်းဝတ်ပြုဆုတောင်းတဲ့ပွဲဖြစ်ပြီးတော့ခမာပြက်ကလေးရာဆဲလာမြောက်လာရဲ့ပထမအဆုံးရက်မှာကျင်းပကြတာဖြစ်ပြီးတော့15ရက်ကြာကျင်းပမှာဖြစ်ပါတယ်။နေမထွက်ခင်အစားအသောက်တွေနဲ့ပူဇော်ဖို့အတွက်ဖနော်ပန်မျိုးတော်က Check Angle ဆိုတာဖျားချောင်းကိုလူတွေရောက်ရှိနေကြတာပါ။တေဆုံးသူတချို့ကမကျွမလွတ်ဖြစ်နေကြလို့သူတို့ကနေထွက်လာရင်သူတို့ကိုကျွေးတဲ့အစားအသောက်တွေကိုစားတော့လို့မရတော့ဘူးလို့အယူရှိကြတာဖြစ်ပါတယ်။ကိမ့်မုတ်တို့အဖျော်ရည်တို့ကိုမြေပြင်ကိုပြစ်ကျွေးဒါမှမဟုတ်လေဖျားရင်မြင်ကကျောင်းဆောင်လေးတွေမှာသွားထားပေးတာဖြစ်ပါတယ်ရှင်။
အခုတော့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့ Liverpool က Chelsea ကိုနိုင်သွားပါတယ်။မနေ့တောက်ကြနေ့က Chelsea တင်းရဲ့ Stamford Bridge ကွင်းမှာကစားတာမှာတော့ Liverpool က Chelsea ကို 2-0 နဲ့အနိုင်ရသွားတာဖြစ်ပါတယ်။ Liverpool အတွက် Goal ကိုတော့Lovren နဲ့ Jordan Henderson တို့ကသွင်းပေးခဲ့တာပါ Chelsea က Diego Costa 67 မိနစ်မှာပြန်သွင်းခဲ့ပြီးမဲ့နောက်ပိုင်းထပ်ပြီးတော့ဂိုးမသွင်းနိုင်တာကြောင့်နောက်ဆုံးမှာ Liverpool က 2-0 နဲ့နိုင်သွားခဲ့တာပါဒီကနေ့မှာတော့ Hull City နဲ့ Arsenal Leicester နဲ့ Burnley Man City နဲ့ Bournemouth West Brom နဲ့ West Ham Everton နဲ့ Middlesbrough တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအေးတနာကျော်တို့ကပြောပြပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်ရှင်27ရာစုပင်လုံညီလာခံအပြီးပြန်လည်တွေ့ဆုံကြတဲ့အစည်းအဝေးမှာရှေ့ဆက်ဖော်ဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ဆင်ရွေးပွဲတွေမှာအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်လာနိုင်ရေးအဓိကတိုက်တွန်းဆွေးနွေးခဲ့ကြတယ်လို့အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်ကပြောဆိုပါရယ်အစိုးရလွတ်တော်တက်မတော်နဲ့အပြစ်ရတိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီကိုယ်စားလှယ်တွေပါဝင်တဲ့အစည်းအဝေးမှာအဓိကထားဆွေးနွေးခဲ့ကြတာပါဆက်သွယ်မေးမြန်းထားတဲ့မဆူမုံကအသေးစိတ်ပြောပြပေးပါမယ်ရှင
်ဟုတ်ပါတယ် NND အစိုးရတဲ့လက်ထက်ပထမဦးဆုံးချိန်ကျင်းပတဲ့27ရာစုပင်လုံညီလာခံမှာတော့အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအစိုးရလွှတ်တော်တဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာပါ။နောက်6လကြာမှာတော့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပဖို့ရှိပြီးမကျင်းပခင်အချိန်အတွင်းမှာတော့တိုင်းနယ်ပြည်နယ်အသီးသီးမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့အမျိုးသားအဆင့်ဆွေးနွေးပွဲတွေကျင်းပမှာဖြစ်ပါတယ်။ဒီလိုမျိုးရှေ့ဆက်ကျင်းပမဲ့ဆွေးနွေးပွဲတွေမှာစ ဆွေးနွေးနိုင်မှုနိုင်ငံရေးမူပေါင်းတွေချမှတ်နိုင်ရေး21ပင်လုံညီလာခံအပြီးအစိုးရလွှတ်တော်တက်မတော်နဲ့အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနိုင်ငံရေးပါတီကကိုယ်စားလှယ်တွေဟာ21ရာစုပင်လုံညီလာခံအပြီးပထမဆုံးအကြိမ်ပြန်လည်တွေ့ဆုံခဲ့ကြတာပါအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှလည်းဒုဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီး21ရာစုပင်လုံညီလာခံဖြစ်မြောက်ရေးဗဟိုကော်မတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဥတူဝေကပြောပါတယ
်ဒီနေ့မနေ့ကလည်းအစည်းအဝေးလုပ်တယ်လीเนาะအဲ့ဒီဒီအစည်းအဝေးကတော့ဘာလဲလို့ဆိုလို့ရှိရင်ကျွန်တော်တို့လာမဲ့ဒုတိယငြိမ်းချမ်းရေးညီလာခံဒုတိယပင်လုံကိုကျင်းပဖို့ကိစ္စနဲ့ပတ်သက်တာရဲ့ဒီအဲ့ဒီညီလာခံမကျင်းပမီမျိုးသားအစဉ်နိုင်ငံရေးတွေဆွေးနွေးပွဲတွေလုပ်ဖို့လीအဲ့ဒါကတော့တိုင်းနဲ့ပြည်နယ်တွေမှာလုပ်ရမယ်အဲ့ဒီကိစ္စတစ်ခုကိုမူပေါင်းနဲ့ရွေးဆဲတာပေါ့ကြီးဝေးကိုထပ်ပြီးတော့ခေါ်မယ်လीအဲ့ဒါကတော့ရှင်းလက်စားလုံးမှာဖြစ်မှာပေါ့เนาะအဲ့ဒီထပ်ခေါ်ပြီးတော့မှာကျွန်တော်အသေးစိတ်ကိုတစ်ခါပြန်ပြီးတော့အဲ့ဒီအမျိုးသားအစဉ်ညီလာခံတွေကိုတစ်ခါတည်းဆက်ပြီးတော့ကျင်းပဖို့လုပ်မှာပေါ့เนาะ
ရှေ့ဆက်ဖော်ဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ဆွေးနွေးပွဲတွေမှာအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်လာမယ်ဆိုရင်ပို့ပြီးတော့မှဆွေးနွေးမှုတွေဟာခိုင်မာအကောင်လာမှာဖြစ်တယ်လို့ဦးသူဝေကပြောပါတယ
်ပထမအစည်းအဝေးကြီးတော့ပြီးသွားပြီပေါ့နော်ပထမအစည်းအဝေးတုန်းကတော့ကျွန်တော်တို့ကိုယ့်ရဲ့ဆန္ဒသဘောထားတွေကိုအားလုံးထုတ်ပြီးတော့ပြောကြတာပေါ့အဖွဲ့အစည်းတီးတီးကပြောကြတဲ့ဟာတွေပဲအဲဆွေးနွေးချက်တွေမရှိဘူးလေနော်ဆုံးဖြတ်ချက်တွေမရှိခဲ့ဘူးအခုလာမဲ့ဒုတိယအစည်းအဝေးကြတော့အပြာလာဆွေးနွေးချက်တွေရှိမယ်ဆုံးဖြတ်ချက်တွေရှိမယ်ပေါ့နော်ဆိုတော့အဲ့ဒါတိုးတက်မှုကိုဖြစ်စီမှာပေါ့ဗျာတကူကတော့နောက်တကူကတော့ဖြစ်ရင်ဟိုအစိုးရအဖွဲ့ရဲ့နောက်ပြီးကျွန်တော်တို့လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ရဲ့ကျွန်တော်တို့နိုင်ငံရေးပါတီတွေရဲ့ပေါ့နော်ဒါတွေကအခုဆွေးနွေးချက်တာလို့အဲ့တော့ဒီကြားကာလမှာတော့ဖြစ်ရင်လက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းပဲသူတို့လည်းပါဝင်နေအောင်ဆက်ပြီးတော့ဆွေးနွေးနေတာပေါ့ဗျာနော်သူတို့ပါလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီနယ်အစည်းအဝေးကပို့ပြီးတော့တိုးတက်မှုရှိသွားမှာပေါ့နော
်အပြစ်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းဥတုဝေလိုပဲအပြစ်ရလက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေပါရှေ့လုပ်ငန်းစဉ်တွေမှာပါဝင်လာနိုင်မှုဆန္ဒရှိပါတယ
်ပြီးခဲ့တဲ့21ရာစုပြည်လုံးညီလာခံမတိုင်ခင်တုန်းက NC ကိုလက်မှတ်မရေးထိုးသေးပေမဲ့လို့နှစ်ဖက်သဘောတူညီစာချုပ်တွေထိုးရတဲ့အဖွဲ့ကြီးတွေအနေနဲ့အမျိုးသားဖြစ်နိုင်တဲ့ဆွေးနွေးပွဲပါဝင်ရေးကိုကျွန်တော်တို့ဆွေးနွေးခဲ့ကြတာရှိပါတယ်ဒါအစိုးရဘက်သဘောထားရေပွန်ရဲ့သဘောထားကတော့ bilateral agreement နှစ်ဖက်သဘောတူညီရရှိတဲ့သူတွေအနေနဲ့မိမိသက်ဆိုင်ရာလူထုနဲ့ public consultation တွေလူထုပြည်ဆောင်ဆွေးနွေးပွဲတွေလုပ်နိုင်တဲ့ဆွေးနွေးနိုင်တယ်သို့တော့အမျိုးသားဖြစ်နိုင်တဲ့ဆွေးနွေးပွဲအထိတော့မရောက်ဘူးအဲ့ဒီလိုတတ်မှတ်လို့မရဘူးဆိုတဲ့သဘောထားတော့အကြမ်းင်းပြောတာရှိပါတယ်သို့တော့လည်းပဲအမျိုးသားဖြစ်နိုင်တဲ့ဆွေးနွေးပွဲမှာတော့ရုပ်ကောက်ပေါ်မှာ90ပြည်စီမ90ပြည်စီတရားဝင်ရက်တည်တဲ့ပါတီတွေအကုန်လုံးကဒါမိသားစုနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်ကျင်းပခွင့်ရမှာဖြစ်ပါတယ်အဲ့ဒီလိုပဲကျွန်တော်တို့ NCA ကိုလက်မှတ်မရေးထိုးသေးပါလေပဲ NCA အကျိုးဖြစ်တဲ့နှစ်ဖက်သဘောတူညီချက်လက်မှတ်ထိုးရတဲ့ဒီနယ်အဆင့်ပြည်တော်မျိုးဆက်သဘောညီချက်ထိုးရတဲ့ဖွဲ့စည်းတွေကတော့မိသားစုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာကြရဖြစ်တော့လက်မှတ်ထိုးပြီးတော့ NCA မှာပါဝင်လာတဲ့အခြေအနေကိုဟိုရောက်သွားနိုင်တယ်လို့ကျွန်တော်အဲ့လိုကျွန်တော်တို့မျှော်လင့်တာပေါ့လေဒါကြောင့်မို့လို့ဒီ NCA ကိုလက်မှတ်ပြေထိုးသေးပေမဲ့လို့ဒီနယ်အဆင့်ပြည်တော်စုဆက်သဘောတူညီချက်လက်မှတ်ထိုးရတဲ့အဖွဲ့တွေကတော့အမျိုးသားဆင်နိုင်ရေးဆွေးနွေးပွဲမှာပါဝင်ခွင့်ရရည်ကတော့ကျွန်တော်ဆက်လက်ဆွေးနွေးရအောင်ပါဖြစ်ပါတယ
်။အခုတွေ့ဆုံခဲ့ကြတဲ့ပြင်ဆင်မှုအကြိမ်မြောက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းသုံးသပ်တဲ့အစည်းအဝေးကိုမနေ့စက်တင်ဘာလ16ရက်နေ့ဒီနေ့စက်တင်ဘာလ18ရက်နေ့နှစ်ရက်တာကျင်းပခဲ့ပါတယ်။လွှတ်တော်တာဝန်ရှိသူတွေနိုင်ငံရေးပါတီကိုယ်စားလှယ်တွေတက်ရောက်ခဲ့တယ်လို့အစိုးရဘက်ကတော့ဒေါက်တာတင်မျိုးဝင်း၊ဦးခင်စောဦး၊ဦးအောင်ကြည်အပါအဝင်တက်မတော်ဘက်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်အပါအဝင်တက်မတော်တာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်။အစည်းအဝေးနှစ်ရက်တာအတွင်းမှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးလုပ်နိုင်မှုအဓိကဆွေးနွေးခဲ့ကြပြီးဒီအတွက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲလုပ်ငန်းလမ်းညွှန် TOR ရေးဆွဲနိုင်မယ့်မူတွေကိုလည်းညှိနှိုင်းနိုင်ခဲ့ကြပါတယ်။လာမယ့်နိုဝင်ဘာလဆန်းမှာတော့လူမျိုးအလိုက်အကြောင်းအရာအလိုက်ဒေသအလိုက်ကိုအခြေခံတဲ့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးစာချုပ် NCA ကပြဋ္ဌာန်းတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့ပဲဖြစ်ပါတယ်ရှင်။
မဆုမွန်စူးစီးတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေစနေနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒေါက်တာရှင်များရှင်ဒေါအောင်ဆန်းစုကြည်ဟာနယူးယောက်မြို့မှာမြန်မာအတိုင်းဝိုင်းနဲ့အခုအတန်းလွှင့်နေတဲ့အချိန်မှာပဲတွေ့ဆုံနေပါတယ်အဲ့ဒီနေရာကိုတွားရောက်တင်းယူနေတဲ့ကိုသားညုံဦးကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပေးပါအောင်ရှင
်ကောင်းပါပြီခင်ဗျာကိုသားညုံကြားပါတယ်နော
်ဟုတ်ကဲ့ကြားပါတယ်ရ
ဆိုတော့ဒေါအောင်ဆန်းစုကြည်နဲ့နယူးယောက်မှာရှိနေတဲ့မြန်မာမိသားစုတွေပေါ့မြန်မာမိသားစုတွေကတချို့ပေါ့တချို့နဲ့တွေ့တယ်ဆိုတော့အခုလည်းရှိလဲပဲဒေါအောင်ဆန်းစုကြည်ကဒီကုလသမဂ္ဂဆိုင်ရာမြန်မာမစ်ရှင်အဖွဲ့ရုံးဆိုင်တဲ့အထက်မှာတွေ့နေလို့ဆိုတော့အခုနောက်ဆုံးအချိန်လေးကိုသားညုံတွေ့ရတယ်ခင်ဗျပို့ပေါ့အောင်ပြောပြပါလား
အခုကတကယ်တမ်းကမြန်မာမိသားစုနဲ့တွေ့ခွဲကပြီးသွားပါပြီအခုဆိုင်ရုံးထဲမှာသူစီချာဆိုင်ရုံးကတောင်းရှိသူချုပ်နဲ့ဆွေးနွေးနေတာဖြစ်ပါတယ်အခုမချခင်မှာဒေါအောင်ဆန်းစုကြည်အခုမင်းနဲ့ပိုင်းထဲမှာထွက်လာမယ်လို့ယူဆပါတယ်ဘာလို့ဆိုတော့လူညိုကြီးပြည်ယူထားပါတယ်ကျိုးစွေလူတွေအကုန်လုံးကလည်းရှိနေတဲ့ခါကျတော့သူတို့တံပန်းတွေပါကြီးပြီးတော့ညိုရင်းယူထားပါတယ်ဒေါ်ဆန်းစုကြည်ကမကြခဲ့ပြန်ထွက်လာတော့မှာပါအခုထွက်လာပါပြီ
ဟုတ်ကဲ့အခုထွက်လာပြီလားခင်ဗျအ
ဲထွက်လာပါပြီထွက်ခဏလေးထွက်လာတယ်သူလုံချိုကြီးတွေပြင်တာပ
ါဟုတ်ကဲ့ခင်ဗျဆိုတော့ဒွန်ဆန်းစုကြည်ဒီအခန်းထဲမှာတွေ့ကြတဲ့ပွဲကိုကျွန်တော်တို့ view ရလည်းပဲ Facebook ကနေ live လွှင့်တဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်လည်းပဲကြားရမြင်ရတွေ့ထားတာရှိပါတယ်ဆိုတော့ကိုသားညုံကကိုယ်တိုင်အဲ့ဒီမှာရှိနေတာဆိုတော့ဒွန်ဆန်းစုကြည်အကြောင်းအရာမျိုးစုံပြောထားတဲ့အထက်ကအဓိကကြတဲ့အချက်နှစ်ချက်သုံးချက်ရှိရင်ပြောပါလားခင်ဗျဟု
တ်ကဲ့အဓိကပထမဆုံးချက်ကတော့ဒီဖြီးပွားရောက်မြန်မာနိုင်ငံသားတွေလက်ရှိမြန်မာနိုင်ငံအစိုးရကူပြောင်းရေးဒီမိုကရေစီရေးတို့ဖွံ့ဖြိုးရေးလုပ်တဲ့ကိစ္စတွေမှာတက်နိုင်သူဝင်လုပ်ကြဖို့ပေါ့နော်ဥပမာအဖြစ်ဆိုလို့ရှိရင်သူပြောတာကဒီမှာဆရာဝန်တွေဆိုလို့ရှိရင်မြန်မာဆရာဝန်တွေပြင်ပမှာအမေရိကန်တို့ဘက်မှာရှိနေတယ်ဒီဆရာဝန်တွေအနေနဲ့ volunteer လိုအပ်ပြီးမြန်မာပြည်မှာလုပ်လို့ရှိရင် register မှတ်ပုံနေကြပါမြန်မာပြည်မှာ2လတန်းတီ3လတန်းတီကလုပ်ပြီးကြပါဒါလို့သူဖိတ်ခေါ်တာရှိပါတယ်နောက်တစ်ချက်ကတော့ visa ကိစ္စပါဒါ visa ရှောက်ပြန်ဆိုလို့ရှိရင်ဒီပြည်ပရောက်မြန်မာတွေကျွန်တော် exit ဖြစ်ခဲ့တဲ့တွေ visa ရှောက်မယ်ဆိုရင်တို့ရဲ့ senior စီကံရဆိုရင်နိုင်ငံရေးမလုပ်ရအောင်ဆိုရယ် country ထိုးရပါလေအဲ့ဒီစနေပတ်သက်ပြီးတော့ဒါမှဖြစ်တဲ့တော့ဘူးတို့ကိုယ်နဲ့အစိုးရကိုယ်နဲ့လည်းနိုင်ငံရေးလုပ်နေတဲ့အစိုးရဖြစ်တယ်ဒါကိုတို့ကျန်တဲ့ပြင်ဆင်မယ်ဆိုရယ်သဘောမျိုးတော့ဆန်းစုကြည်ကပြောဆိုသွားတာရှိပါတယ်နောက်တစ်ပြချက်ကတော့ရခိုင်ကော်မရှင်နဲ့ပတ်သက်လို့ဒါပထမဆုံးချင်ရခိုင်ကော်မရှင်နဲ့ပတ်သက်လို့သူကောက်ရမှုတွေဖြစ်နေတဲ့အချိန်မှာသူ့အနေနဲ့ရခိုင်ကော်မရှင်ကိုခုခံပြီးတော့ပြောသွားပါတယ်ဒါတွေကတော့အဓိကပြောသွားတာပေါ့နော်
ဟုတ်ကဲ့ဒီတွဲဆောင်ဘက်ကတော်တော်လေးကြာပါတယ်ကျွန်တော်တို့ကြည့်တော့ဆိုရင်မနေ့စောစောပိုင်းကနေပြီးတော့အခုအချိန်ပိုင်းအထိဆိုတော့နိုင်နဲ့ချီပြီးကြာတယ်လို့ပြောရမှာပေါ့လေဒါပေမဲ့လည်းတကယ်တကယ်အခန်းထဲမှာတွေးကွင်းရတဲ့လူအရေအတွက်ကြတော့အတော်လေးနည်းပါတယ်နယူးယောက်ဆိုတာကတကယ်ကမြန်မာမိသားစုတွေအတော်များရှိတဲ့နေရာပါရင်းနှောင်းဆိုရင်လည်းပဲအတော်များဒွန်ဆန်းစုကြည်လူအများကြီးနဲ့တွေ့ဘူးပါတယ်နောက်ဒီချီးစင်မှာလည်းပဲအမေရိကန်မှာရှိနေတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံတဲ့ဘွဲကဒီဘွဲတပွဲတည်းပဲရှိတာပါအဲ့တော့မှပဲလူအရေအတွက်ကနည်းနည်းလေးပဲရှိတော့တချို့ဒီပွဲကိုဒွန်ဆန်းစုကြည်နဲ့တွေ့ရဖို့လာဆောင်နေတဲ့တွေ့ခွင့်ရဖို့စကားပြောခွင့်ရဖို့စူးစမ်းနေတဲ့လူတွေတဲကတွေ့ခွင့်မရစကားပြောခွင့်မရတဲ့လူတွေရှိပြီးတော့တချို့ဘဝမကြတာတွေရှိတယ်လို့လည်းကျွန်တော်တို့သိထားတာရှိပါတယ
်ဟုတ်ပါ
တယ်ဘာများသိတာလဲတ
ာရေးကိစ္စနဲ့ပတ်သက်ပြီးတော့တို့လေးတော့စက်ပနာရှိပါတယ်စက်ပနာရှိရဆိုတော့ကအခုဒီတိုင်ယုံပြင်ပမှာဆိုလို့ရှိရင်စောင့်နေတဲ့ဒွန်ဆန်းအလန်ဒီဝါရီနဲ့ကိုမြန်မာနိုင်ငံအလန်နောက်တော့လက်ဒီအလန်ဒီနဲ့စောင့်နေကြတဲ့ထောက်ခံသူတွေတော်များများရှိပါတယ်ရှင်းပြောရရင်တော့ဒီမိုကရေစီရေးလှုပ်ရှားတဲ့သူအရင်လှုပ်ရှားခဲ့တဲ့သူတော်များအပြစ်မှာရောက်နေတယ်အခုတွေ့ဆုံနေဆိုတာကအရှင်ဆုံးကတန်ယုံနဲ့ဆက်ဆံရှိခဲ့တဲ့မြန်မာအဖွဲ့အစည်းတွေဥပမာဆိုရင်ကုလသမဂ္ဂဝန်ထမ်းဆိုင်ရာအဖွဲ့အစည်းတွေနောက်တစ်ခုကဒီမြန်မာ Chinese Association ဟာမျိုးတွေတော့ဒီအဖွဲ့အစည်းတွေနဲ့သူတို့ကအရှင်တန်ယုံနဲ့တောက်လျှောက်ဆက်ဆံလုပ်ကင်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံတာပါအဲ့တော့သူတို့ဒီအဖွဲ့အစည်းတွေသူတို့ဘာလုပ်လဲဆိုတာကိုသူပြန်ပြီးတော့တင်ပြတဲ့သဘောမျိုးပါသူတို့တစ်ချောင်းလုံးတန်ယုံနဲ့ဆက်ဆံပြီးတော့ဘာတွေလုပ်ခဲ့လဲဆိုတော့တကယ်တမ်းပြောရင်တော့အရင်ဆုံးကကိုစီလုံချောင်းမှာတောက်လျှောက်လုပ်ခဲ့တဲ့အဖွဲ့အစည်းတော်များဝင်ခွင့်မရပါဘူးအပြင်မှာပဲအခုစောင့်နေကြပါတယ်အဲ့တော့ဒီပုံမှာလည်းတော်တော်လေးမကြည့်နိုင်မှုရှိပါလေအခုဒေါက်တာဆုချီကအခုကျွန်တော်ပြောနေချင်ပါပဲအခုထွက်လာပါပြီသူကြိုဆိုတဲ့လူရောပါရောသူ
ဟုတ်ကဲ့အဲ့ဒီအတန်လေးနည်းနည်းနားထောင်ပြရစီခင်ဗျာ
ဒေါက်တာဆုချီကအခုသူထွက်လာတဲ့ဒီမြန်မာသူ့ကိုထောက်ခံသူတွေကိုတေချာနှုတ်ဆက်ပြီးတော့စကားပြောဆုံးနေပါတယ်နောက်တချို့ကလည်းသူတို့ထောက်ခံမရတဲ့သူဝင်ခွင့်မရတဲ့ကိစ္စတွေပတ်သက်ပြီးတော့ sorry ကပြောတာတွေတွေ့ရပါတယ်
ဟုတ်ကဲ့အတန်လေးတွေများကြားရင်ကျွန်တော်တို့ပရိသတ်နားဆောင်နားထောင်အောင်လည်းလုပ်ကြည့်ပါဦးဟုတ်ကဲ့ကုသောင်းညူရေးကျေးဇူးအများကြီးတင်ပါတယ်နောက်ပိုင်းချိန်ကြီးဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
နယူးယောက်မြို့ကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့ကိုကျော်ကျော်သိန်းကကိုသားညုံကိုတိုက်ရိုက်မေးမြန်းတင်ပြသွားတာပါရှင်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမတခွင်အလဲပါမြမရိုးရာအယုံမျိုးစုံရိုးရာတူရီယာပစ္စည်းမျိုးစုံအကြောင်းကိုကောင်းဆန်ဟင်းကတင်ပြထားပါတယ်ရှင
်မြမပညာနဲ့လောရတဲ့မြမလက်မှုရိုးရာအယုံကလေးတွေဟာဆိုရင်ဖျားဆောင်တန်းတွေဘာသာရေးအထိမ့်မဲ့ပွဲတော်တွေနဲ့ပျော်ပွဲရှင်ပွဲတွေမှာသာတွေ့ရလေရှိပြီးတာမန်ကလေးကစားစရာရိုးဆိုင်တွေမှာမရှိသလောက်နေပါလာကြပါတယ်မြန်မာနိုင်ငံမှာလူမှုကွန်ရက်တုံ့ဆဲမှုဟာတဖြည်းဖြည်းမြင့်တက်လာတာနဲ့အမျှမိမိနှစ်သက်ရာအသုံးဆောင်ပစ္စည်းမျိုးစုံကိုအွန်လိုင်းပေါ်ကနေမှာယူနိုင်တဲ့လူမှုကွန်ရက် online shopping တွေကိုတွင်တွင်ကျကျအသုံးပြုလာကြပါတယ်။အဲ့ဒီလိုရောင်းချတဲ့အထက်မြမရိုးရာကလေးကစားစရာတွေကိုလူမှုကွန်ရက်ကနေတဆင့်ဈေးကွက်တင်ပြီးပုံစံအသစ်နဲ့ထုတ်ပို့ရောင်းချတဲ့ Twine Box တစ်စိမ့်နဲ့ TV မြန်မာ online ဈေးကွက်တစ်ခုကနေဖြန့်ချီနေတာပါ။ဒီပနိုင်ငံတွေကနေသွင်းတဲ့ခေတ်ပေါ်အယုတ်တွေကြားမြမကစားစရာအယုတ်ကလေးတွေကိုပဲဈေးကွက်ထုတ်ပေါက်ပြီးရောင်းချဖြစ်ခဲ့ပုံကိုတော့TV မြန်မာတီထောင်သူဒေါက်တာဟင်းအောင်ကပြောပါတယ
်အဓိကတော့ကျွန်တော်တို့ကျွန်တော်ပထမဆုံးစဉ်းစားမိတာပါเนาะအခုခင်ဗျာကစားစရာအယုတ်တွေလည်းအများကြီးပေါ်လာတယ်ဒါပေါ်လာတဲ့နေ့တူမြန်မာကလေးတွေကဒီမြန်မာမှုအယုတ်တွေကိုမသိကြတော့ တိကျအောင်ဆိုတာတချို့ចောင်းစာတွေမှာပါရင်ပါမယ်ခပြားတွေမှာပါရင်ပါမယ်အပြင်မှာမတွေးပြတော့ဆိုင်မှာလည်းသူတင်ရောင်းနေပါရရရှားတယ်ပေါ့အဲ့လိုအချိန်မှာကျွန်တော်အနေနဲ့လည်းဒါစိန်ခေါ်မှုတစ်ခုပေါ့ဒီပစ္စည်းကိုရောင်းရင်တော့တကယ်စိတ်ဝင်စားကြပါမလားဆိုတော့မသိကြဘူးဒါပေမဲ့ကျွန်တော်အဓိကဒီ social media ကိုအသုံးပြုပြီးတော့ social media ရဲ့ coverage ကိုအသုံးပြုပြီးတော့ထိုးဖောက်ကြည့်မယ်ဆိုရယ်ယူရချက်နဲ့ဒီမြန်မာမှုတွေကိုယူလိုက်တော့အဓိကယူရချက်ကဘာဆိုကို့မြန်မာကလေးတွေဟုတ်ဒီအယုတ်ဒီနဲ့ပြန်ပြီးရင်းနှီးစေခြင်းနဲ့ရင်းနှီးစေခြင်းနဲ့ဆိုတဲ့နေရာမှာအပြင်မှာဆိုင်ဒီမှာတင်ရောက်လို့ရင်းနှီးရတဲ့ဒီ social media မှာတော့တင်ရောက်လိုက်တော့လူတွေများများလည်းပို့တွေ့မယ်ပြီးတော့ social media မှာကျွန်တော်ဒီပုံနေပိုင်းနဲ့လည်းစိတ်ဝင်စားအောင်ဆွဲဆောင်လို့ရတယ်အရေးတားပိုင်းနဲ့လည်းဆွဲဆောင်လို့ရတယ်ပေါ့နော်အဲ့လိုယူရချက်နဲ့ကျွန်တော် social media ကိုတုံးတယ်ပြီးတော့ဒီမြန်မာယုတ်ဒီကိုခလေးလေးနဲ့ပြန်ပြီးရင်းနှီးလာအောင်ကျွန်တော်ကြိုးစားရတယ်ပေါ့
အဲ့ဒီလိုရှားပါလာတဲ့ရိုးရကစားစရာလေးတွေကိုစိတ်ဝင်စားလာစေဖို့အတွက်ဈေးကွက်အသစ်ထုတ်ဖို့မှုအသစ်နဲ့စမ်းသစ်လာအောင်အွန်လိုင်းကနေဖြန့်ချတဲ့အတွက်မြမရင်ကျေးမှုကိုချိမြှင့်လို့တဲ့ကလေးမိဘတွေတွေမှာကနိုင်ငံရေးအခြားကိုလက်ဆောင်ပေးဖို့အတွက်ပါစိတ်ဝင်စားလာကြတယ်လို့ပြောပါရယ
်အဓိကစိတ်ဝင်စားတာကိုပထမတစ်ချက်ကဒီဟိုပါတော့မြမရင်ကျေးမှုကိုလည်းကြိုင်နေတတ်ခဲ့ဒီရုပ်တွေနဲ့လည်းထိတွေ့ခဲ့ပြီးရဲ့ကလေးမိဘတွေပေါ့သူတွေကပထမဆုံးစိတ်ဝင်စားရဲ့နောက်တစ်ချက်စိတ်ဝင်စားတာတော့ဒီကိုရဲ့တာသမီးရေကိုရဲ့ဆွေမျိုးတွေနိုင်ငံခြားမှာရောက်နေတဲ့လူတွေကိုနိုင်ငံခြားကိုပို့ပေးခြင်းနဲ့အမျိုးတွေအဲ့အရာစိတ်ဝင်စားတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဟိုတယ်ရုပ်ပါတော့မှာနိုင်ငံခြားသားရဲ့အလာများရဲ့နေရာတွေမှာဒီဖျားခြင်းတဲ့လူတွေဒီအယုတ်တွေကိုထားထားခြင်းတဲ့လူတွေအဲ့အရာစိတ်ဝင်စားတယ်နောက်တစ်ခုထူးထူးခြားစိတ်ဝင်စားတော့နိုင်ငံခြားကိုရောက်နေတဲ့မြန်မာတန်ယုံတွေပေါ့နော်ကျွန်တော်စီကိုတန်ယုံနှစ်ယုံသုံးယုံတော့လှမ်းပါပါတယ်သူတို့တန်ယုံမှာဒီမြန်မာအယုတ်တွေကိုပြထားခြင်းနဲ့အဲ့လိုလူမျိုးရာစိတ်ဝင်စားတယ်နောက်ဆုံးကတော့ကျွန်တော်ဘာစိတ်ဝင်စားလဲဆိုတော့ဒီ INGO တွေပေါ့ INGO တွေ International School တွေမှာရှိရဲ့လူတွေ INGO တွေဆိုရင် INGO တွေရ HR ဝန်ထမ်းတွေပါရကျွန်တော်စီဆက်သွယ်လာရဲ့ဘာဖြစ်လို့သူရုံးမှာရှိရဲ့နိုင်ငံသားတွေရဲ့ရုံးခန်းတွေမှာအဓိကထားခြင်းနဲ့ပြီးတော့ International School တွေကြောင့်သူတို့ကျောင်းသားတွေကိုမြန်မာရိုးရာအယုတ်တွေနဲ့ထိတွေ့စေခြင်းနဲ့ပေါ့နော်အဲ့အမျိုးအဓိကဆက်သွယ်လာဒါကျွန်တော်တစ်လအတွင်းမှာကျွန်တော်စီမှာရှိရဲ့ customer တွေကိုကျွန်တော် list လုပ်ထား list လုပ်ထားပြီးဒီ segment လုပ်လိုက်တော့အဲ့ဟာတော်တော်များများထွက်လာ
ဖြာပုံမှာနေတဲ့မတ်မြင့်တို့ကတော့သူ့ရဲ့တူနဲ့တူမဟာဆိုရင်ရိုးရအယုတ်ကလေးတွေကိုမမြင်ဘူးတဲ့အတွက်မြမရိုးရအယုတ်ကလေးတွေကိုချစ်မြတ်နိုးလာစေဖို့အွန်လိုင်းကနေမှာယူခဲ့တယ်လို့ပြောပါတယ်
။ဒီမှာတူနဲ့တူမရှိတယ်။တူလေးကသုံးတန်းတူမကသူမဲတန်း။သူတို့ဒီဘဝမှာပေါ့နော်သူတို့မမြင်ဘူးသေးဘူးသူတို့မြမအယုတ်ကလေးတွေကိုသူတို့ကစားတာဆိုရင်များသောအားဖြင့်ဒီပြပလာတဲ့အယုတ်ကလေးတွေပဲကစားတယ်။အဲ့လိုမျိုးဆိုတော့အမကသူတို့ကိုမြင်စေခြင်းလို့ဒီမြမအယုတ်ကလေးတွေဒီလိုလေးတွေရှိတယ်ဆိုတော့သူတို့ကစားစေခြင်းလို့ဝယ်ပေးပြစ်တာ။
ရိုးရကလေးကစားစရာတွေပဲတစုတစည်းတည်းပါတဲ့ပုံနဲ့ရိုးရတွေးရပစ္စည်းလေးတွေထည့်ထားတဲ့ပုံဆိုပြီး twin box နှစ်မျိုးရှိပါတယ်ပုံတစ်ပုံစီမှာအရက်ခုနှစ်မျိုးစီထည့်ထားတာပါအရုပ်ပုံထဲမှာဆိုရင်နှွားရုပ်ဖိုးဝါရုပ်တစ်ကလက်အုပ်ဈေးခွက်မြင်းကြားတကောက်ဖာဂျိုးရုပ်စတာတွေပါရှိပြီးတွေးရပုံထဲမှာတော့ရိုးရတွေးရတွေဖြစ်တဲ့ပတလာစောင်းပလွေဘုံဝါလက်ခုံလကွန်းစီးနဲ့ဝါတို့ပါရှိပါတယ်အားကောင်းလာတဲ့လူမှုကွန်ရက်ကိုအသုံးချပြီးမြမရိုးရကလေးကစားစရာတွေကိုတဖန်ပြန်လဲစမ်းသစ်စေတဲ့အတွက်မြမရိုးရရင်ကျေးမှုကိုမြင့်တင်ပေးရရောက်တယ်လို့ဒေါက်တာအောင်ဟင်းကယုံကြည်ပါတယ
်ကျွန်တော်ရဲ့ page မှာလာတဲ့ feedback တွေအရာရော feedback တွေကိုကျွန်တော်ကြည့်ချင်းအားဖြင့်ရောပြီးတော့တကယ် customer နဲ့စကားပြောချင်းအားဖြင့်ရောအကုန်လုံးညီအားပေးကြတယ်ပြီးတော့အရင်တော့ကျွန်တော်စဉ်းစားရောဒီရုပ်တွေဒီနိုင်ငံခြားအရုပ်တွေနဲ့ရှင်းရင်တိတ်ခင်မမီတော့ဘူးဆိုပေမဲ့ထင်ပေမဲ့တကယ်တမ်းcustomer တွေနဲ့တောင်းဝင်ကျွန်တော် page ရဲ့ fan တွေနဲ့ဆက်ဆံကြည့်ရဲ့အခါမှာအကုန်လုံးဒီသူ့ရဲ့ငယ်မှုကိုပြန်ပြီးမွေးထုတ်လာတယ်သူရဲ့ဒီမြန်မာရိုးရာအကြောင်းတွေပြန်ပြီးတတိယလာတယ်ပေါ့နော်ငယ်မှုကိုပြန်တတိယတာရှိတယ်လို့ကိုယ့်ရဲ့မြန်မာရင်ကျေးမှုကိုပြန်ဖော်ထုတ်လို့ဝမ်းသာတဲ့သူတွေလည်းရှိရပေါ့အဲဒါဆိုတော့ကျွန်တော်အနေနဲ့ရောဒီဟာအများကြီးယုံကြည်ပါတယ်အများကြီးယုံကြည်ရဲ့ဆိုတော့တကယ်တမ်းလူတွေကိုဈေးကွက်ထဲကိုထိထိရောက်ထိုးဖောက်နိုင်မယ်ကျွန်တော်ဒီအခုအကောင်းလာဒီ social media ရဲ့အဓိကတုံးပြီးတော့ထိုးပေါက်လာနိုင်မယ်ပြီးတော့ဒီ source တွေ reliable supplier တွေလည်းကောင်းလာမယ်ဆိုရင်တော့အများကြီးအောင်မြင်လာမယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒီမြမရိုးရကလေးကစားစရာအယုတ်တွေကိုကဘာကိုပါထိုးပေါက်နိုင်တဲ့အထိမြင့်တင်သွားမယ်လို့သူကရည်မှန်းထားပါတယ
်ပထမဆုံးတစ်ချက်ကတော့ကျွန်တော် quality ကိုကဘာတိမဖောက်ခင်ပါတော့ quality ကိုကျွန်တော်အဓိကဟိုပါပေါ့ပို့ပြီးကောင်းမွန်အောင်လုပ်မယ်ပေါ့နော်ကဘာ standard ကိုဝင်နိုင်အောင်အဲ့ဒီအတွက်လည်းကျွန်တော်plan ရောဒီ supplier တွေကိုပို့ပြီးတော့ကိုယ်စိတ်ကြိုက် quality ရနိုင်တဲ့ ठी ကို supplier နဲ့ကျွန်တော်တိုင်ပင်မယ်အယုတ်တွေထပ်ထုတ်မယ်ဒါက quality ပိုင်းပေါ့
မြမရိုးရကလေးကစားစရာအယုတ်လေးတွေကိုဒီဆက်ပုံမို့လက်ပခိုင်ခံပြီးချစ်မြတ်နိုးဝယ်ဖြစ်အောင်တည်ထွင်နိုင်မှုဟာစိတ်ဝင်စားစရာပါဒီမိုကရေစီအကူအပြောင်းအကျောင်းကဘာကသတိထားမိလာတဲ့မြန်မာနိုင်ငံမှာတည်ထွင်ဆန်းသစ်မှုအကြံဉာဏ်ကောင်းတွေနဲ့ဈေးကွက်ထိုးပေါက်နိုင်ခဲ့ရင်မြမရိုးရပစ္စည်းလေးတွေကို ကဘာကအတိမဲ့ပြူလာဖို့ရိုးရပစ္စည်းနှစ်သက်မြင်လို့သူတွေကကြိုးပမ်းနေကြပါရခင်ဗျာ
မြန်မာတခွင်ကဏ္ဍကိုကိုကောင်းဆန်ဟိုင်းကစီစဉ်တင်ဆက်သွားတာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာVOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ18ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်ကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလာမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေတိုင်းအလဲပါထုတ်လုပ်သူမဆုမနဲ့သူကိုကျော်ကျော်သိန်းကအစီအစဉ်တင်ဆက်ထားပါရရှင်။
မင်္ဂလာပါခင်ဗျာစနေညတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါရစေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကျွန်တော်တို့အခုဒီအစီအစဉ်လုပ်တဲ့အချိန်ထိအမေရိကန်ပြည်ထောင်စုမှာရောက်နေသေးပါအမေရိကန်ပြည်ထောင်စုလက်ရှိဒီညမှာဆိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိနေပါတယ်သူဒီညဒါအမေရိကန်မှာဆိုရင်တော့အခုမနေ့7နာရီပေါ့ခင်ဗျာဆိုတော့ဒီခီးစဉ်မှာဒေါက်ဆန်းစုကြည်က UK နိုင်ငံပြည်ထောင်နိုင်ငံလို့လည်းပြောကြတဲ့ UK နိုင်ငံကိုအရင်သွားပါတယ်ပြီးတဲ့ခါကျတော့အမေရိကန်ပြည်ထောင်စုကိုလာပါတယ်နောက်ရက်ဒီမှာသူကကုလသမဂ္ဂကိုသွားပါမယ်ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောပါမယ်တတိယအဖြစ်ပြောရမယ်ဆိုရင်တော့ဒီခီးစင်ဟာဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတော်အစိုးရအဖွဲ့ဖွဲ့ပြီးတဲ့နောက်ပိုင်းတနည်းပြောရရင်နိုင်ငံတော်ရဲ့ထိတ်တန့်တာဝန်ရှိသူဖြစ်ပြီးတဲ့နောက်ပိုင်းတကယ်ကဘာထိတ်တန့်ကြီးအနောက်နိုင်ငံကြီးနှစ်ခုတနည်းအဖြစ်မြန်မာနိုင်ငံစစ်အုပ်စိုးမှုအောက်မှာရှိနေစဉ်ကာလတလျှောက်မြန်မာအရေးကိုကူညီအားပေးထောက်ခံခဲ့တဲ့အဓိကအင်အားကြီးနိုင်ငံတစ်ခုကိုလာရလို့ဆိုရမှာပါကျတော့ကလက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီပြင်ပြောင်းလဲလုပ်ငန်းစဉ်တွေဖော်ဆောင်နေပါတယ်။ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေဖော်ဆောင်နေပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုပ်ငန်းတွေရှိပါတယ်။ဒီလုပ်ငန်းတွေမှာအခုဒေါက်ဆန်းစုကြည်ခီးထွက်လာတဲ့အနောက်အင်အားကြီးနိုင်ငံတွေရဲ့အခန်းကဏ္ဍဘယ်လိုများကျွန်တော်တို့နားလည်နိုင်ပါသလဲ။ဒီသူတို့ရဲ့အခန်းကဏ္ဍဒီနိုင်ငံတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအဓိကနေရာမှာရှိနေပါသေးသလဲ။ဒါကိုကျွန်တော်တို့ဆွေးနွေးကြဖို့ပါ။ပင်နိုင်ဆွေးနွေးပြဖို့အတွက်ဖိကော်တောက်သူနူးလဲမှာတူကတော့အရင်ကကျွန်တော်တို့အဝေးရောက်မြန်မာအစိုးရလိုခေါ်တဲ့ NCGUB အစိုးရဖွဲ့ရဲ့တောင်ရှိပုဂ္ဂိုလ်ဒူဝင်ကြီးဒူဖြစ်ခဲ့သူဒေါက်တာတင်ဆွေပါဒေါက်တာတင်ဆွေကအခုချိန်ဒီလဲအတွက်မြန်မာအရေးကိုမပြတ်စောင့်ကြည့်လေ့လာပြီးတော့ဝေဖန်သုံးသပ်ချက်တွေရေးသားနေသူတွေဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံတွင်းအခြေစိုက်တကောင်းနိုင်ငံရေးလေ့လာမှုအဖွဲ့ကိုတည်ထောင်သူတဦးဖြစ်တဲ့ကိုစိုးမြင့်အောင်ဖြစ်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်ကျေးဇူးပါတယ်ခင်ဗျ။ပင်နဲ့တောင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်။ဆိုတော့ဇာတော်တင်ဆွေဒီအင်အားကြီးနိုင်ငံတွေရဲ့အနောက်အင်အားကြီးနိုင်ငံတွေရဲ့မြန်မာအရေးနဲ့ပတ်သက်တဲ့အဓိကအခန်းကဏ္ဍအခုအချိန်မှာဆရာဘယ်လိုနားလည်ထားပါသလဲခင်ဗျာ
ဟုတ်ကဲ့ပထမဆုံးချက်ကတော့ကျွန်တော်တို့ဒီအနောက်အင်အားကြီးနိုင်ငံဆိုတဲ့အသုံးလုံးပေါ့နော်အာကျွန်တော်တို့ဒီကနေ့27ရာစုမှာတော့20ရာစုနှစ်တုန်းကဖြစ်ခဲ့တဲ့အရှိနဲ့အနောက်တနည်းအားဖြင့်အရင်းရှင်တဲ့ကွန်မြူနစ်ဆိုတဲ့ကာလကြီးကိုလွန်ပြီးတော့သုံးသပ်ဖြစ်နေလို့ကျွန်တော်ပထမအစဉ်ခံလို့ပါတယ်။အဲ့တော့ဗမာဒီမိုကရေစီရေးမှာတကယ်ပဲလက်တွေ့ကြကြကူညီထောက်ပံ့ခဲ့တဲ့နိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေတနည်းအားဖြင့်အနောက်နိုင်ငံတွေလို့ပြောရင်ဒါတကယ်ကိုမှန်တဲ့အချက်ပါပဲ။ဒါကြောင့်ဗမာဒီမိုကရေစီကြောင်းလေးမှာအနောက်နိုင်ငံတွေကအများမအရေးကြီးတဲ့ကဏ္ဍကပါခဲ့တယ်။အခုလိုဒီမိုကရေစီအခုကြောင်းကာလတည်ဆောက်ရေးမှာလည်းဒီနိုင်ငံတွေဟာအများမအရေးကြီးတဲ့ကဏ္ဍအနေနဲ့ဆက်ရှိနေမယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီဒေါ်စုရဲ့ဒီခီးစဉ်ကျွေးချယ်တဲ့နိုင်ငံကြီးနှစ်ခုဟာကျွန်တော်တို့မြန်မာနိုင်ငံရဲ့အခုပြောင်းမှာဆက်လက်ပြီးတော့တနည်းတဖုံပေါ့အရင်နဲ့မတူတဲ့တိဆောက်ရေးကိစ္စတွေ၊ကုညီဤမှုကိစ္စတွေ၊ယင်းနှုတ်နှံမှုကိစ္စတွေအစအစအရာရာဆက်ပြီးတော့ရေးပါမယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့။ကိုစိုးမြအောင်အနေနဲ့ကရောဒီ နောက်နိုင်ငံကြီးတွေပေါ့လေဒေါ်ဆန်းစုကြည်အခုခီးစဉ်ကနောက်ဘက်ကိုလာတယ်နောက်နိုင်ငံတွေကိုလာတယ်ခီးစဉ်မို့လို့ကျွန်တော်တို့နောက်နိုင်ငံကြီးတွေလို့အခုချိန်မှာပြောပါတယ်အနောက်နိုင်ငံကြီးတွေရဲ့မြန်မာနိုင်ငံတိုးတက်ပြောင်းလဲမှုအစဉ်အဆက်မှာအခန့်ကဏ္ဍဘယ်လိုရှိတယ်လို့နားလည်ပါတယ်လေခင်ဗျာ
အနောက်နိုင်ငံကြီးတွေကတော့ကျွန်တော်တို့မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာဟိုအကူအညီအားပေးခဲ့ကြတဲ့နိုင်ငံတွေဖြစ်ပါတယ်ခင်ဗျာနောက်ပြီးတော့လည်းဟိုတော်ဆတ်စုကြည်ဆိုလို့ရှိရင်လည်းအဲဒီ British နိုင်ငံမှာသူဟိုနေခဲ့တဲ့အချိန်ကာလလည်းတော်များတယ်နောက်မိသားစုအရလည်းဆက်ဆက်ပတ်သက်မှုတွေလည်းရှိတယ်ပေါ့နော် American ဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံရဲ့လူခွင့်ရတဲ့ဒီမိုကရေစီအခြေအနေတွေကိုဟိုဆက်မပြတ်လေးလာဆောင်ကြည့်ပြီးတော့ဟိုတောက်လျှောက်ဒီမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ဖြစ်ပေါ်လာဖို့ကိုအကူအညီလာတဲ့နိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်မလို့အရင်တော့ကလည်းအရေးပါခဲ့တယ်နောက်ပြီးတော့ရှေ့ဆက်မှာလည်းဟိုဆက်ပြီးအရေးပါနိုင်မယ်လို့ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ Facebook ကျွန်တော်တို့ View Burmese မြန်မာဌာနရဲ့ Facebook စာမျက်နှာမှာဆွံ့ရထားတဲ့မှတ်ချက်တွေကတခုကိုကျွန်တော်အရင်ဆုံးဖတ်ပြခြင်းပါတယ်တော်တော်ရှင်တူဆွံ့ရထားတာပါကျွန်တော်ဒီနေရာမှာကျွန်တော်တို့တော်တော်ရှင်တွေကနေပြီးတော့ Facebook မှာလာပြီးတော့မှတ်ချက်ပေးတယ်သူတို့ရဲ့ Facebook ID ပေါ့လေ Facebook နာမည်တွေပြီးတော့ကျွန်တော်မပြောပါဘူးပြည်သူအများစုလက်ခံနေတဲ့အခြေခံဥပဒေမပေါ်ပေါက်သေးသေးရွေးနောက်နိုင်ငံတွေအထူးသဖြင့် American ရဲ့ထဲထဲဝင်ဝင်ပတ်သက်မှုလိုအပ်နေပါတယ်တန်ခတ်အရေးယူမှုတွေကြောင့်သာတချို့သောပြောင်းလဲမှုဖြစ်စဉ်တွေဖြစ်ပေါ်လာတာကိုတွေ့ခဲ့ရပါတယ်တိုင်းပြည်ရဲ့တရားစာတတွေကိုမတရားခုယူခဲ့တဲ့စစ်ကောင်ဆောင်တွေနဲ့သူတို့နဲ့ပတ်သက်ဆက်နွယ်နေတဲ့လူဝန်စာခရိုနီအပါအဝင်အားလုံးကိုတိတိယောက်ယောက်အပြစ်ပေးအရေးယူဖို့အတွက် American အနေနဲ့ဆက်လက်ကူညီဖို့လိုအပ်နေပါသေးတယ်ပြည်ရင်းငင်းကြေးကိုမိစတစ်ဖက်ရေမှုတစ်ဖက်လုပ်နေတဲ့တရုတ်နိုင်ငံကိုသတိပေးဖို့အတွက်အမေရိကန်နိုင်ငံရဲ့အကူအညီအထူးလိုအပ်ပါတယ်လို့ထင်မြင်မိပါကြောင်းတင်ပြလိုက်ပါတယ်တဲ့ Facebook ကမှတ်ချက်ရေးထားတဲ့သောတာရှင်တူရဲ့သဘောထားပါကျွန်တော်ဒါရိုက်ဆွေးနွေးမယ်သောတာရှင်တူကိုဖိတ်ခေါ်ပါမယ်မန္တလေးတန်ဝန်တွင်းမြို့နယ်ကဦးချင်းမြင့်ဦးချင်းမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါပြီခင်ဗျဟုတ်ကဲ့ဦးချင်းမြင့်လိုင်းကြပုံရပါတယ်ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးသူတွေဘက်ကိုတစ်ချက်ပြန်လှည့်ပါဦးမယ်နေအောင်စလုံးကျွန်တော်တို့ပြင်နေဆွေးနွေးသူနှူးစလုံးကတော့ဒေါက်တာတင့်ဆွေကရောကိုဆိုမြောင်ကရောနှူးစလုံးကအနောက်နိုင်ငံတွေရဲ့အခမ်းကဏ္ဍကမြန်မာနိုင်ငံတိုးတက်ပြောင်းလဲမှုဖြစ်စဉ်ရှေ့အနာဂတ်တိုးတက်ပြောင်းလဲမှုဖြစ်စဉ်အဆင့်ဆင့်မှာအရေးပါနေတယ်ဆိုတဲ့အခါကျတော့ဒီနေရာမှာကျွန်တော်ဒေါက်တာတင့်ဆွေအနေနဲ့သုံးသပ်ပေးစေချင်တာကတခြားနိုင်ငံကမြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာဟာလာဝင်ကူညီပေးဝင်လှုပ်ပေးဝင်ပြောပေးဆိုတာကဟို double sorted အသွမ်းတစ်ဖက်ပါတဲ့ဓာတ်လူများတစ်ခါတလေဖြစ်နေသလားလို့နားလေတာမျိုးတွေပြောကြတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒေါ်နင်းဆိုရင်အဲ့ဒီအပေါ်မှာဘယ်လိုနားလဲလို့ရပါမလဲ
ဟုတ်ကဲ့ခင်ဗျအဲအခုအကြောင်းအရာမှာဦးကျော်ကျော်သိန်းဆွေးနွေးသလိုရောစောစောက Facebook မှာတခုကသုံးသပ်တယ်လို့ပေါ့နော်အဲ့ဒီနှစ်ခုကိုပြောရင် American ပြည်ထောင်စုရဲ့အရေးပါမှုကတော့ဘယ်သူမှဒီနေ့ခပ်တကဘာလုံးညင်ညမှာမဟုတ်ဘူးသို့တော်လည်းပဲ American လို့ပြောလိုက်တာနဲ့ American လို့ပါလိုက်တာနဲ့ American ကတခုလို့လိုက်တာနဲ့အဲ့တတိထားကြတယ်အများကြီးရှိပါတယ်အဲ့တတိထားကြဆိုတော့ခုနအသွားနှစ်ပတ်ပါတဲ့ဒါလို့ပေါ့နော်ဒါလည်းစီရတဲ့ဟိုခိုင်နိုင်မှုပါပဲအဲ့ဒီဟာကို American ပြည်တော်စုကိုနိုင်ကလည်းသိပါတယ်အလားတူပဲ American နဲ့အင်အားကြီးဟိုရှင်ပြိုင်နေတဲ့တရုတ်နိုင်ငံကလည်းအဲ့လိုပဲခင်ဗျသူရဲ့ရေးပါမှုကိုသိပြီးသူကလည်းတတိထားပြီးပြောတာဆိုတာတွေရှိတယ်လို့တာတော့ဒီပိုင်းပေါ့နော်အဲ့တော့ American ရဲ့ပမာပြည်ပေါ်မှာဆက်ပြီးတော့ပါဝင်ပတ်သက်မှုမှာကောင်းကြီးကြီးနဲ့ကျွန်တော်တို့ဟိုအမေရိကန်ကလှုပ်တယ်လို့ဒီနေ့ပမာနိုင်ငံမှာဟာလာနှလုံးသားကြီးကြီးရောအမျိုးမျိုးရှိရှိရောဥဆောင်နေတဲ့ဒေါ်အောင်ဆန်းစုကြည်ရှိနေတာဟာတမကျွန်တော်တို့ငကန်ကောင်းတယ်အဲ့ဒါလို့အစွန်းမလွတ်တာတွေနှစ်ဖက်ခွာဖြစ်တာတွေကိုရှောင်လွှဲပြီးတော့အကောင်းဆုံးကျွန်တော်တို့ပမာနိုင်ငံနဲ့ဆီလျော်တဲ့ပမာနိုင်ငံမျိုးသားကြီးအကျိုးစီးပွားနဲ့ကိုက်ညီတာတွေကိုအမေရိကန်ကလည်းရွေးချယ်ပြီးဆောင်ရွက်မယ်လို့သူကလည်းအဲ့ဒါမျိုးတွေကိုဒါလည်းလက်ခံဖို့ဟိုဆုံးဖြတ်နိုင်တဲ့ကောင်းဆောင်ရှိတော့ဟောတနည်းအားဖြင့်ပြောရင်ဖြစ်စေခြင်းတာတွေဖြစ်ချင်တာတွေတကယ်ဖြစ်တဲ့တာတွေကိုဖြစ်လာလိမ့်မယ်ခုနဟိုဆွေးနွေးတယ်လို့ပြောလို့ဒီယူရိုပြပေးလို့ဆိုတဲ့ကိစ္စတွေကတပိုင်းထားပြီးတော့နိုင်ငံအကျိုးစီးပွားအတွက်ပဲဒီအမေရိကန်ပြည်ထောင်စုကအခုကြီးသွားမလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကိုစိုးမြင့်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးအနေနဲ့ဒီလိုမျိုးနောက်အင်ဂျီနိုင်ငံတွေနဲ့ရှေ့အနာဂတ်ကာလဆက်ဆံသွားမယ့်ကာလတစ်လျှောက်မှာသတိထားမယ့်ကိစ္စတချို့ရှိတယ်ဆိုရင်ကိုစိုးမြင့်အောင်ဘာတွေလို့ပြောမလဲ
ဟုတ်ကဲ့ပါစောစောလုံးကဟိုဓာတ်နှစ်ဖက်ပါတဲ့ဟိုပါပေါ့နော်သူကဓာတ်လို့ဟိုဟာအသွားနှစ်ဖက်ပါတဲ့ဓာတ်လို့ပြောသလိုမျိုးပဲပေါ့နော်ကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့မူဝါဒတွေကကြောင်းလာတဲ့အချိန်ကိုကြည့်မယ်ဆိုလို့ရှိရင်လေကျွန်တော်တို့က ဒီအမေရိကန်နိုင်ငံရဲ့အမျိုးသားရေးအကျိုးစီးပွားကိုထည့်ပြီးတော့ဟိုစဉ်းစားပြီးတော့ကြောင်းတဲ့ဟာတွေကိုလည်းကျွန်တော်တို့ဟိုစဉ်းစားရပါလိမ့်မယ်ခင်ဗျ။အခုအားကကျွန်တော်တို့ကဒီစည်ရေးကာလတုန်းမှလို့ဟိုဝါဒရေးရာအရာတိုင်ဆိုင်ရတာမဟုတ်တော့ဘဲနဲ့ဒီတရုတ်လိုအင်အားကြီးနိုင်ငံမျိုးတွေကလည်းဈေးကွက်စီးပွားရေးနဲ့အရင်းရှင်စနစ်ကိုကျင့်သုံးနေပြီဆိုတဲ့အခါကျတော့အမေရိကန်ရဲ့ဒီနိုင်ငံရေးမူဝါဒမှာလည်းသူကစီးပွားရေးသူ့ရဲ့စီးပွားရေးလုပ်ငန်းတွေစီးပွားရေးအတိုက်အဝိုင်းတွေအတွက်ပို့ပေါ့နော်ပို့ပြီးတော့လိုလက်စွာကုန်သွယ်နိုင်မှုတို့အဲစီးပွားရေးလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်မှုတွေကလည်းပို့ပြီးတော့အရေးကြီးလာတယ်ခင်ဗျအဲ့ဒီအခါကျတော့စီးပွားရေးနဲ့ဆက်ဆက်ပြီးတော့မှသူတို့ကဒီလုံခြုံရေးတို့ကာကွယ်ရေးတို့ဒါတွေကိုဆက်ဆက်ပြီးစဉ်းစားလာတာပေါ့နော
်ဟုတ်ကဲ့
ဟုတ်ဒါပေမဲ့မြန်မာနိုင်ငံရဲ့ရှုထောင့်ကကျွန်တော်တို့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိုးရင်ပူပန်စရာတွေအများကြီးရှိသေးတယ်။လုံခြုံရေးလို့ဆိုတဲ့အခါမှာကျွန်တော်တို့ကဒီလူသားလုံခြုံရေးမျိုးပေါ့နော
်
။အဲနိုင်ငံလူနိုင်ငံသားတွေရဲ့အဲဒီလူခွင့်ရေးနဲ့နောက်ပြီးတော့ကြီးလန့်ဆာဆာမနေရဖို့အရေးကြီးပေါ့လေ။ကျွန်တော်တို့ဒီပြည်တွင်းစစ်အဲရစဲရေးတွေဒီလိုကိစ္စမျိုးတွေပါတယ်ခင်ဗျ။အဲ့တော့ဟိုအမေရိကန်ကသူမူဝါဒကိုပြောင်းလာတဲ့ဆိုပေမဲ့လည်းကျွန်တော်တို့အမေရိကန်ရဲ့အမျိုးသားအကျိုးစီးပွားနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ပေါ့နော်ထပ်တူမဖြစ်နိုင်တဲ့ဟိုနေရာလေးတွေလည်းကျွန်တော်တို့ဒီမူဝါဒအပြောင်းအလဲမှာတွေးလာဖို့ရှိတယ်ဆိုတော့အဲ့ဒါလေးတော့ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဗျကျွန်တော်ကိုစိုးမြအောင်ဆွေးနွေးချက်မတန်ရေးကြည့်တယ်လို့ကျွန်တော်ထင်ပါတယ်ဒေါက်တာဦးနာတဲဆွေးနွေးမယ်တော်တော်ချင်းဦးချင်းမြင့်ကိုကျွန်တော်ပြန်ဖိတ်ခေါ်ပါမယ်ဦးချင်းမြင့်ကြားရပါပြီလား
ဟုတ်ကဲ့ခင်ဗျာ
ဆိုတော့ဦးချင်းမြင့်ကရောဘယ်လိုသဘောရပါတယ်လဲမြန်မာနိုင်ငံရေးမှာအနောက်နိုင်ငံကြီးတွေရဲ့အခန်းကဏ္ဍ
ဟုတ်ကဲ့ဆရာကျွန်တော်တို့ဒီအနောက်ဥရောပနိုင်ငံတွေနဲ့အမေရိကန်နိုင်ငံတွေကနိုင်ငံနိုင်ငံကြီးစနစ်ကအင်တန်ရှင်ကြီးတဲ့နိုင်ငံကြီးစနစ်ဖြစ်တဲ့ပုံခင်ဗျအယူရုအများကနေပြီးတော့ရွေးချယ်တင်မြှောက်တဲ့ဟိုကျွန်တော်တို့တင်မြှောက်ခြင်းတော့လေယူရုအများကြီးမြှောက်တယ်ဖြုတ်ချခြင်းတော့လေယူရုအများကြီးနေပြီးဖြုတ်ချလို့ရတယ်ပေါ့ဒါနဲ့ဒီကောမွန်တဲ့နိုင်ငံကြီးရင်းနှီးမှုစနစ်နဲ့ဆက်ညပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကဥပမာဥနေဝင်လက်ထက်တွေက26နှစ်လုံးလုံးသူတို့ကဘယ်သူမှလည်းမတင်မဲနဲ့တက်လာတဲ့ဖြုတ်ချလို့လည်းလုံးဝမရဘူးပေါ့ခင်ဗျအဲဒီလိုရေးရေးမှုမရှိတဲ့နိုင်ငံကြီးရေးမှုတစ်ခုကိုကျွန်တော်တို့နိုင်ငံကဖြစ်ပေါ်လာတယ်အဲဒီနောက်မှာကျွန်တော်တို့ဒုစာနာပြမှုနဲ့ဒီဒီမိုကရေစီကိုတောင်းနေတယ
်ဟုတ်ကဲ့
ပြီးတော့နောက်ဝက်ကနားဖတ်စစ်ဆိုးရလက်ထက်ခံနေပြီးတော့ကျွန်တော်တို့ဟိုလုခေါမလဲဟိုသူတို့ကနေပြီးတော့စစ်အစိုးရလက်ထက်နဲ့ဒီမိုကရေစီကိုဆန့်ကျင်ပြီးတော့လှုပ်လာခဲ့တယ်။ဒါကလည်းကျွန်တော်တို့ EU နဲ့မြန်မာ EU နဲ့အမေရိကန်ကနေပြီးတော့ဟိုကျွန်တော်တို့အရေးယူတဲ့အခါမှာပြည်သူတွေရဲ့အကျိုးစီးပွားတက်ဖြစ်ပါလေခင်ဗျ။ဟု
တ်ကဲ
့။အဲဒီတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်လည်းသူတို့တစ်ဖက်တည်းရေးဆဲတာနဲ့အဲဒီဥပဒေကတကယ်တော့စစ်တပ်ကြီးစိုးရေးအတွက်ဖြစ်ပါလေခင်ဗ
ျ။
အခုအဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေမပြောင်းလဲသေးတဲ့ကာလပတ်လုံးကျွန်တော်တို့စစ်တပ်ကိုကျွန်တော်တို့ချနာပေးတဲ့စနစ်တနည်းအားဖြင့်စစ်တပ်ကိုကျွန်တော်တို့အေးအေးယူ Facebook တွေကလုံးဝမလုပ်တဲ့နေပါဘူးခင်ဗျအဖြေချက်မပေးတဲ့နေပါဘူးခင်ဗျဟုတ်ကဲ့ပါခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းမြင့်ဦးချင်းမြင့်ကဒီက sanctions ကိစ္စတခက်ရည်ရွယ်တဲ့ကိစ္စကိုဆွေးနွေးသွားတာပါအမှန်ကျွန်တော်တို့ဒီနေ့အကြောင်းအရာကတော့ sanctions ကိစ္စဆိုတာထက်မြန်မာနိုင်ငံကြီးမှာအဓိကအနောက်နိုင်ငံကြီးတွေအကန့်အကန့်ဆက်ဆက်တာတော့ဆက်ဆက်နေပါတယ်ဟိုမဆက်ဆက်တာတော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စကအဓိကကိစ္စတစ်ခုလည်းတော့မဟုတ်ပါဘူးဆိုတော့ဒေါက်တင်ဆွေဆိုကြပါစို့ American ခွဲပြောရင်ကျွန်တော်တို့ American တို့မဟုတ် EU ပေါ့လေခုနဦးချင်းမြင့်ဆွေးနွေးတဲ့အချိန်မှာလည်းပါသွားသလိုပေါ့ဆိုအဲ့ဒီနိုင်ငံကြီးတွေစီကနေပြီးတော့မြန်မာနိုင်ငံကကျန်တဲ့မြင်သာတဲ့ရုပ်ပိုင်းဆိုင်ရာအကူအညီတွေကိုထားလိုက်တော့ရုပ်ပိုင်းဆိုင်ရာအကူအညီတွေကကျွန်တော်ထင်သာမြင်သာရှိတဲ့အကူအညီတွေအပြင်အဲ့ဒီနိုင်ငံကြီးတွေစီကနေပြီးတော့မြန်မာနိုင်ငံရဲ့ကောင်းရာကောင်းကျိုးအကျိုးစီးပွားတွေတခြားဘာတွေရနိုင်နေတယ်လဲတော်တင်ဆွေ
ဟုတ်ကဲ့ခင်ဗျဒီမိခွန်းလမ်းတန်းရေးကြည့်တယ်လို့ကျွန်တော်မြင်ပါတယ်အစင်တန်းရကြည့်လိုက်ရင်အဲ့ဒီဖွံ့ဖြိုးချမ်းသာတဲ့နိုင်ငံတွေနဲ့ကျွန်တော်တို့လိုပမာနိုင်ငံလို LDC ဖွံ့ဖြိုးအနေဖွံ့ဖြိုးမှုအနေဆုံးနိုင်ငံအဆင့်ကအတူကိုကွာပါတယ်ကွာပြီမလို့ကျွန်တော်တို့ကြိုးစားရလိမ့်မယ်ကြိုးစားတဲ့အခါမှာကျွန်တော်တို့ဒူးလောက်တင်မှရင်လောက်ကျဆိုတဲ့ဆိုစကားလည်းပမာဆိုစကားရှိတယ်နောက်တစ်ခုကဒီလိုချမ်းသာပြီးတိုးတက်ပြီးနိုင်ငံတွေမှာကျွန်တော်တို့ရနိုင်တာကဟိုနီးစနစ်တရနီးပညာလည်းမကောက်ဘူးเนาะနီးစနစ်တရတနည်းအားဖြင့်အချိန်ကိုအသုံးချနီးတွေဆိုတဲ့ရင်ကျိမှုတစ်ခုပြမနိုင်ငံကအိတ်ကွာတည်တယ်ပြမနိုင်ငံမှာလူတော်တော်များများအချိန်တွေလွတ်လပ်ပြီးလုံးဆရာမရှိဟိုအ ချိန်ဖြုံးရတယ်ဒီနိုင်ငံတွေမှာတော့အချိန်ကိုအတိအကျမိနစ်ပိုင်းစက္ကန့်ပိုင်းအထိအလုံးလုံးကြတဲ့အပြစ်မျိုးကိုကျွန်တော်တို့ဘာပါနိုင်ငံတွေကယူရလိမ့်မယ်နောက်တစ်ခုကဘာပဲလုပ်လို့စီးပွားရေးလုပ်လို့နိုင်ငံရေးလုပ်လို့ဘာပဲလုပ်လို့မှာသူတို့ကပွန်လင်းမြင်သာမှုနဲ့ဥပဒေစိုးမှုမှုအတန်မှခိုင်မာတဲ့နိုင်ငံအဲ့ဒီအဆင့်ကိုရအောင်ကျွန်တော်တို့မြုံမှန်းထားရင်းနဲ့စူးစမ်းကြလိမ့်မလို့ယူဆတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ယူစရာရစရာတွေအမြောက်အများရှိခဲ့ဒါပေမဲ့လို့များလုံးလုံးလို့ကျွန်တော်တို့စိတ်မပြေရဘူးကွာလုံးလို့လည်းကျွန်တော်တို့အာမငေရဘူးကျွန်တော်တို့စူးစမ်းမယ်ဆိုလဲဆိုတဲ့တတိနဲ့လုံးပင့်ကြတယ်လို့ကျွန်တော်အကြံပြုချင်ပါတယ
်ဟုတ်ကဲ့ကိုစိုးမြောင်အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုအကူအညီပေးကြင်ကြပါတယ်။နောက်နိုင်ငံတွေရောအရှေ့နိုင်ငံတွေမှာရောပေါ့လေ။ဒီကဘာလုံးမှာမြန်မာနိုင်ငံကိုအကူအညီပေးကြင်တဲ့နိုင်ငံတွေအများကြီးရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံဘက်ကရောဒီနိုင်ငံတွေကပေးတဲ့အကူအညီတွေကဏ္ဍသီးသီးမှာပေါ့နိုင်ငံရေးလူမှုရေးစီးပွားရေးပညာရေးကျန်းမာရေးကဏ္ဍသီးသီးမှာပေးလာတဲ့အကူအညီတွေအပြည့်အဝထိထိရောက်ရောက်လူထုအတွက်တကယ်အကျိုးရှိဖို့အတွက်မြန်မာနိုင်ငံဘက်မှာရောဘလို့အဓိကအချက်တွေများတစ်ချက်တစ်ချက်သုံးချက်ပြင်ဆင်ထားစရာရှိမလဲ
။ကျွန်တော်တို့ဒီအရင်ဆိုးရရဲ့တက်တန်းပေါ့နော်ဒီသမနာဦးသိန်းစင်ရဲ့တက်တန်းမှာလည်းဒီနိုင်ငံကဖွင့်လိုက်တဲ့အခါကျတော့အပြည်ပြည်ဆိုင်ရာအကူအညီထောက်ပံ့တွေကဝင်သင့်သလောက်ဝင်ခဲ့တာလည်းရှိပါတယ်အဲ့ဒီမှာကလည်းကျွန်တော်တို့ဒီဝေကြီးနဲ့ပတ်သက်တဲ့အထောက်ပံ့တွေမကဘူးပေါ့နော်ဟိုနည်းပညာပိုင်းဆိုင်ရာအထောက်ပံ့တွေပါကျွန်တော်တို့မြန်မာနိုင်ငံကအရက်ဖက်အဖွဲ့အစည်းတွေကတချို့ဟိုတင်ယူခဲ့ရတာတွေရှိပါတယ်အာဥပမာအဖြစ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အဲဤပညာတွေရွေးကောက်ပွဲကိုဘယ်လိုလေးလာစောင့်ကြည့်ရမလဲပြီးတော့ကျွန်တော်တို့ဒီအရက်ဖက်လူဖွဲ့စည်းတွေကိုဘယ်လိုပို့ပြီးတော့အားကောင်းလာအောင်လုပ်ရမလဲအဲနောက်တစ်ချက်ကကျွန်တော်တို့ဒီ institution တွေပေါ့နော်ကျွန်တော်တို့ဒီ2030နောက်ပိုင်းမှာပေါ်လာခဲ့တဲ့ institution တော်တော်များများကကျွန်တော်တို့အတွက်အသက်ဆန်းဖြစ်တယ်ဒီအဲလွတ်တော်တို့နောက်ပြီးတော့ကျွန်တော်တို့အုပ်ချုပ်ရေးပိုင်းဆိုင်ရာအဖွဲ့အစည်းတွေနောက်ပြီးတော့ဒီရွေးကောက်ပွဲကော်မရှင်လို့အဖွဲ့အစည်းမျိုးတွေနောက်ဒီ civil society organization အရက်ဖက်လူဖွဲ့စည်းတွေကိုတိုင်းတော်တော်များများကဒါကျွန်တော်တို့ကဟိုဒီသင်တန်းတွေရောဤပညာတွေရောအများကြီးလက်ခံပြီးတော့လုပ်ခဲ့ရတယ်ဆိုတော့အခုကျွန်တော်တို့ဒီဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာကလည်းအဲဒီကပိုများတဲ့ကျွန်တော်တို့ဤပညာပိုင်းဆိုင်ရာအထောက်ပံ့တွေအများကြီးလိုမှာပါခင်ဗျာဥပမာအဖြစ်ဆိုရင်ကျွန်တော်တို့ဒီကျွန်တော်တို့မှာကဒီလုံခြုံရေးကနဆိုင်ရာပြည်ကြောင်းလေးတွေကိုကျွန်တော်တို့အများပြည်သူကလည်းပုံနာလေဖို့လို့ရတယ်။နောက်ပြီးတော့အတိုင်းလာလက်နက်ကန်အဖွဲ့အစည်းတွေနဲ့ဒီတက်မတော်အပါဝင်ပေါ့နော်။အားလုံးကလည်းဒီလုံခြုံရေးကဏ္ဍပြည်ကြောင်းလေးဆိုတာပါလေ။နောက်ပြီးတော့အဲကျွန်တော်တို့ဒီပို့ပြီးတော့ဟိုအရေးကြီးပြီးတော့ပေါ့နော်။အဲအရင်ဆိုလို့လုံရမယ်ဟိုဒီပညာပိုင်းဆိုင်ရာတွေကိုဆက်ပြီးတော့ကျွန်တော်တို့ဟိုလေ့လာဖို့လိုပါတယ်ခင်ဗျ
ဟုတ်ကဲ့ဒေါက်တာဆန်းစုကြည်ဒီ American ခီးစီတင်ပြောသွားတာတခုလည်းကျွန်တော်သတိထားမိပါတယ်ဒီဥမာသူကတော့ America မှာပြောတာဆိုတော့ American ဆိုဝါစီကနေပြီးတော့ရမယ်ရနိုင်ဖို့အကူအညီပေါ့နော်ဒီဆိုရရဲ့စွမ်းဆောင်ရည်ပိုင်းဆိုဝါဆိုတဲ့နေရာမှာအုပ်ချုပ်ရေးရန်တရားအသီးသီးရဲ့စွမ်းဆောင်ရည်ပိုင်း capacity building စွမ်းဆောင်ရည်ပိုင်းတည်ဆောက်နိုင်ဖို့တိုးမြင့်နိုင်ဖို့အကူအညီတွေလိုတယ်ဆိုတာပြောတဲ့အခါကျတော့မြန်မာနိုင်ငံမှာအစိုးရအဖွဲ့အုပ်ချုပ်မှုအဆင့်ဆင့်ဟာစွမ်းဆောင်ရည်မပြည့်သေးဘူးဆိုတာဒါအသိကိုသိတာထင်ရှားပါတယ်ပြည့်စရာလည်းအကြောင်းမရှိပါဘူးမြန်မာနိုင်ငံအခုလိုစနစ်အခုလိုအုပ်ချုပ်ရေးမှုနဲ့ကင်းကွာနေတာကျွန်တော်တို့တက်တန်တစ်ခုမကပါဘူးဆိုတော့ဒီအချိန်မှာပြောရရင်တော့အရာစကားနဲ့ပြောရအောင်အစိုးရညံ့တာဟိုတိတ်တော်လည်းအပြည့်တင်စရာမရှိဘူးလို့ကျွန်တော်တို့ထင်တာပါပဲခင်ဗျာနောက်ထပ်တဲ့အဆွေနိမတော်ရှင်သူဖိတ်ခေါ်ပါမယ်မင်းပြမျိုးကဥမောင်ကျော်စံကဲဥမောင်ကျော်စံနောက်နိုင်ငံကြီးတွေရဲ့မြန်မာနိုင်ငံရဲ့အခန့်ခန့်တာဘလောက်အရေးပါပါတယ်ဥမောင်ကျော်စံဘယ်လိုသဘောရပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့မင်းပြဟိုခိုင်ခါတဲ့ဆွေးနွေးချိန်ပါတယ်အရင်တော့အစားတုန်းကတော့မြန်မာဒီမိုကရေစီရှုပ်ရှားတုန်းကကတော့အမေရိကန်တို့နောက်နိုင်ငံကြီးတွေကျွန်တော်တို့ရခိုင်ပြည်ကအထူးထောက်ခံခဲ့ပါတယ်အခုတော့ဒီနိုင်ငံကြီးတွေဟာကျွန်တော်တို့ရခိုင်မျိုးစားတဲ့ဆိုရင်အင်တာအန်ဒီကြီးမယ်လို့ကျွန်တော်တို့တံတရားတွေဝင်စရာဖြစ်နေပါလေ။ဒါကြောင့်လေဆိုတော့သူတို့ကဟိုဟာနှောင်ကျိုးပါတဲ့စီးပွားရေးတွေရှာမဲ့ဖို့ဖဲ့ရတဲ့ကြားနေရတယ်။အပြောရမယ်ဆိုလို့ရှိရင်ဟိုဟာဟိုအနောက်ဘက်ကဝင်လာတဲ့အနောက်ဘက်တကားကဝင်လာတဲ့ရှေ့ပြောင်းဝင်ရသူအဲဂရင်းဂါလီတွေကိုသူတို့ကနိုင်ငံသားဖြစ်ဖို့အဲ့ဒါအဲမကြာကျွန်တော်တို့ခိုင်တဲ့အပေါ်မှာဖျောက်ပြနေတာတွေကြားနေရတယ်။ဒါကြောင့်ကျွန်တော်တို့ဘက်ကဆိုလို့ရှိရင်သူတို့ကိုပြန်လည်ပြီးတော့စီစီရအောင်ဖြစ်ပါတယ်
။ဟုတ်ကဲ့
။ပြည်တိုင်းလည်းကျွန်တော်တို့ယူလို့မရဘူးလို့မြင်ပါတယ်။အဲဒီအင်မတန်ကြီးတဲ့ နိုင်ငံကြီးတွေဖြစ်နေပါတယ်ဒါကြောင့်အခုချိန်မှာကျွန်တော်တို့အများကြီးသုံးသက်တွေ့ကုန်ကြတယ်ဖြစ်နေပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီအနောက်နိုင်ငံကြီးတွေဟာဆိုလို့ရှိရင်ခိုင်မြဲတဲ့အန်ဒီအမျိုးဖြစ်လာမလားဆိုတာတံပြားတွေဝင်များစရာဖြစ်နေပါတယ်အဲ့လိုပဲကျွန်တော်ဆွေးနွေးချင်ပါတယ
်ကျေးဇူးတင်ပါတယ်ဦးမောင်ကျော်စံတကယ်လို့များအန်ဒီရေဖြစ်စီမလားဆိုတဲ့တန်တရားဆိုရင်တော့ရခိုင်တမျိုးတည်းအတွက်မဟုတ်တော့ဘူးလို့ကျွန်တော်ယူဆပါတယ်။မြမအရေးကရခိုင်အရေးတခုလည်းမဟုတ်သလိုမွန်အရေးတခုလည်းဗမာအရေးတခုလည်းရှမ်းအရေးတခုလည်းကရင်အရေးတခုလည်းမဟုတ်ဘူးလို့ကျွန်တော်ကိုယ်တိုင်အဲ့လိုယုံကြည်ပါတယ်ဦးမောင်ကျော်စံ။ဒေါက်တာတင်းဆိုရင်ဘယ်လိုသဘောရပါသလဲ
။ဟုတ်ကဲ့ခေါင်းစဉ်တော့နည်းနည်းလွယ်လွယ်သားသလိုပေါ့လေကျွန်တော်ကတော့အဲ့လိုဦးကျော်စံပြောသလိုပဲပြည်ထောင်စုအရေးဟာပြည်ထောင်စုတခုလုံးဖြစ်ပြီးတော့အခုနကဆွေးနွေးတဲ့ပုဂ္ဂိုလ်ပြောသလိုပေါ့နော်စီးပွားရေးမှာအကျိုးတွေပါတယ်အကူအညီမှာအကျိုးတွေပါတယ်အမေရိကန်မှမဟုတ်ဘူးဗြိတိန်မှမဟုတ်ဘူးတကဘာလုံး196နိုင်ငံအတူတူပါပဲကျွန်တော်တို့တော့အကူလေကျွန်တော်တို့ကြိုးရှိမှာပဲအဲ့တော့အာရှနိုင်ငံတွေကဒါကိုသတိကြီးကြီးနဲ့ဟိုကျွန်တော်ဟိုကြည့်ပြီးလက်ခံရတာပေါ့နော်အဲ့ဒီလည်းပဲကျွန်တော်ခုနပထမဆုံးဆွေးနွေးသူတော်စီလို့အမျိုးမြင်ကြီးတဲ့ကောင်းဆောင်ရှိနေတာကောင်းတယ်လို့ကျွန်တော်ဆွေးနွေးခဲ့ပါတယ်အဲ့တော့ခုနကဦးကျော်ကျော်သိန်းဆွေးနွေးတဲ့အချက်လေးတခုပေါ့နော်ကျွန်တော်ပြန်ပြီးတော့ the capacity building ဆိုတဲ့အကြီးအကဲကြီးရေးမှာဒါအန်တမဟိုကျွန်တော်တို့နိုင်ငံအတွက်လိုတဲ့နောက်အချက်တခုမှန်မဲခင်ဗျကျွန်တော်ဒီပြီးခဲ့တဲ့ကာလဒီပြပနိုင်ငံရေးကြိုးစားကြိုးပမ်းမှုဒီကာလတော့မှာဒီအမေရိကကဒီ State Department ကိုခေါ်တဲ့နိုင်ငံရေးဝန်ကြီးဌာနကိုဗမာအရေးနဲ့သွားဆွေးနွေးဝင်ထွက်ဖူးပါတယ်အဲ့ဒီခါမှာဒီဗမာအရေးကိုကိုင်နေတဲ့အမေရိကန်အရာရှိငယ်တွေပေါ့နော်မကြီးသေးပါဘူးသူတို့အရာတို့အရာရွယ်ရွယ်ဒါပေမဲ့သူတို့ဟာဗမာအရေးကိုကျွန်တော်တို့ပေါ့နော်အဲလက်ဖြောက်တီးလို့ပြောရမယ်အဲ
တိတ်ကျွမ်းကျင်ကြတာ
တော့တော်တော်သိနိုင်တယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနမှာအဲ့လိုအရေးချင်းကြီးတဲ့လူတွေ
အများကြီးလိုပါတယ်ဝန်
ကြီးဌာနတဲ့မှာအဲ့လိုအရေးချင်းကြီးတဲ့လူငယ်လူရွယ်တွေကိုမွေးထုတ်ဖို့ဟိုအခွန်ကောင်းမှုကိုရောက်နေပြီအဲ့ဒီအတွက်လေဒီလူတိုးတက်တဲ့နိုင်ငံနေနေယူကြပါလို့ကျွန်တော်ညှပ်ထပ်ပေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာသိကောင်းပါတယ်အခုကျွန်တော်တို့သောတော်ရှင်တောက်ကရှမ်းပြည်နယ်ကကိုဦးသူအတန်နဲ့ပေါ့လေအတန်နဲ့အတန်ဖိုင်နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါတယ်တမနစ်ကြော်ကြော်လေးပါဒီဆွေးနွေးချက်လေးကိုလည်းအခုနားဆင်ကြအောင်ပါခင်ဗျာ
ကျွန်တော်အမြင်မှာတော့နိုင်ငံကြီးတွေကကျွန်တော်တို့အတွက်လိုအပ်သလားဆိုတဲ့တစ်ဖက်သက်အမြင်ကျွန်တော်နည်းနည်းတော့ပုံဝင်မကြချင်ပါဘူးနိုင်ငံကြီးတွေအခန့်ကဏ္ဍကကျွန်တော်တို့အတွက်လိုအပ်တယ်လို့ဒီချိန်ထဲမှာပဲကျွန်တော်နိုင်ငံကလည်းသူတို့အတွက်မဖြစ်မနေဘူးလိုအပ်တယ်ဆိုတော့ခုလက်ရှိအခြေအနေတွေကတက်သေးပါပဲအလူတိုင်းသိရပေးထားရတဲ့ခုကဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံပြည်နိုင်ငံကြီးပါအမေရိကန်ရဲ့မဟာဗျူဟာဖြစ်တဲ့ဒီ Asia Pivot နဲ့တရုတ်ရဲ့ One Belt One Road ကစားကွက်မှာဆိုရင်ကျွန်တော်တို့နိုင်ငံဘယ်နေရာလဲဆိုအားလုံးသိပါပဲအရှိတရုတ်ကကွန်မြူနစ်တစ်စိမ့်နဲ့နိုင်ငံအနောက်အိန္ဒိယကဒီမိုကရေစီတစ်စိမ့်နဲ့နိုင်ငံဖြစ်နေတာလည်းစိတ်ဝင်စားဖို့ကောင်းပါတယ်။နောက်ကျွန်တော်နိုင်ငံမှာကမ္ဘာရှားပါးတွေတဲ့တစ်ခုဖြစ်တဲ့ငင်းငိုင်းနိုဘယ်ဆုရှင်ရှိပါတယ်။ကမ္ဘာမှာသူ့ဩဇာလည်းအထိုက်အလျောက်ရှိပါတယ်။ဒါကြောင့်ကျွန်တော်တို့အပြန်အလှန်လိုအပ်တယ်လို့ထင်ပါတယ်။အရေးကြီးတာတစ်ခုလို့ရှိပါတယ်။ကျွန်တော်တို့နိုင်ငံမှာနိုင်ငံဆက်ဆံရေးမှာခေါင်းဆောင်တွေကို professional ကြကြအကြံပေးနိုင်မဲ့ OSS လိုမျိုးဖြစ်ဖြစ်သက်ဆိုင်နိုင်ငံများလိုက်ကျွမ်းကျင်တဲ့ think tank တစ်ခုတော့အရေးကြီးလိုအပ်နေတယ်လို့ကျွန်တော်မြင်ပါတယ်အခုရှိရင်ရှိမှာရှိရင်ရှိပါလိမ့်မယ်ဒါပေမဲ့အလွတ်တန်းလို့ကျွန်တော်ယူဆပါတယ်ကျေးဇူးတင်ပါတယ
်ရှမ်းပြည်နယ်ကကိုဦးပါသူဆွေးနွေးသွားတဲ့ OSS ဆိုတာကျွန်တော်နားလည်တဲ့လောက်တော့ Office of Strategic Studies ဖြစ်မယ်ထင်ပါရဲ့ရော်တင်းဆိုရင်အဲ့လိုသဘောရလားကိုဆွေးမရအောင်ဘယ်လိုသဘောရလဲ OSS ဆိုတာ
အဲ့ဒီဟာနဲ့တူပါတယ်ဘိုးကျုပ်ခင်ညွန်နဲ့တက်တူပါတယ်အဲ့ဒါတွေရှိခဲ့ပါတယ်
ဟုတ်ကဲ့အခုတော့အဲ့ဒီဖွဲ့မရှိတော့ဘူးထင်ပါရဲ့ OSS ဆိုတာ
ကျွန်တော်တော့သိမသိဘူး
ဟုတ်ကိုဆွေးမရအောင်ပြင်ရဆိုတော့ရှိတိရှိသေးလား OSS ဆိုတဲ့ဖွဲ့
အာမရှိတော့ဘူးလို့ထင်ပါတယ်ခင်ဗျဒါပေမဲ့လေကျွန်တော်တို့အာဆီယံနိုင်ငံတိုင်းမှာဟိုရှိရတဲ့သင်္ကန်းပုံစံမျိုးကျွန်တော်တို့မြန်မာ ISIS ဆိုတာတော့ရှိရခင်ဗျအဲ့ဒါကဟိုထုံးစံအဖြစ်ကတော့အဲ့ဒီ ISIS ပေါ့နော် ISIS ကဒီနိုင်ငံကြီးဝန်ကြီးဌာနနဲ့အဲ့လိုသူတို့ချိတ်ဆက်ထားပြီးတော့နိုင်ငံကြီးဝန်ကြီးဌာနကအဲညွှန်ကြားမှုချုပ်တူကသူဒီ ISIS မှာအတွင်းမှုဖြစ်အဲ့လိုတာဝန်ထမ်းလေးရှိပါတယ
်ဟုတ်ကဲ့
အဲ့လိုမျိုးကျွန်တော်တို့ဟိုနိုင်ငံကနေပြီးတော့လုပ်ပေးထားတဲ့တင်းတင်းမျိုးတွေလည်းရှိတယ်။နောက်ပြီးတော့အခုကျွန်တော်တို့ဒီ civil society ဘက်မှာလည်းတချို့တင်းတင်းတွေစပြီးတော့ဟိုပေါ်လာပြီပေါ့နော်ကျွန်တော်တို့မှာ Renaissance Institute လို့ဟာမျိုးပေါ့နော်ကျွန်တော်တို့ဟိုစီးပွားရေးနဲ့ပတ်သက်ပြီးတော့အဲဘူဝါလာပိုင်းဆိုင်ရာအကြံပေးတဲ့တင်းတင်းမျိုးတွေတော့ရှိနေပါပြီကိုက
ဟုတ်ကဲ့ပါကိုစိုးမြောင်ကျွန်တော် Facebook မှတ်ချက်တစ်ခုကိုထပ်ဟိုပြောပြချင်ပါသေးတယ်အင်အားကြီးနိုင်ငံတွေရဲ့အကူအညီထောက်ပံ့အများကြီးလိုအပ်ပါတယ်ပြီးခဲ့တဲ့အတိတ်ကိုပဲကြည်ပါမြန်မာကိုအထူးကြံပစ်ထားခဲ့လို့တရုတ်ကိုပဲအားကိုးခဲ့ရတယ်တရားစာတမ်းနဲ့အခွင့်အရေးတွေမတန်တဆနဲ့ပေးခဲ့ရတဲ့ပြင်အောက်ကျခဲ့ရလို့သူ့ငယ်ကြွန်လို့လို့တော့ဆက်ဆံခံခဲ့ရတယ်အစိုးရကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေကျွန်တော်တို့အစိုးရပဲဖြစ်ပါတယ်ကျွန်တော်တို့အစိုးရနှိမ်ချဆက်ဆံခံရရင်က ျွန်တော်ပြည်သူတွေကိုနှိမ်ချဆက်ဆံတာနဲ့အတူတူပါဒါကိုသူများနိုင်ငံမှာလုပ်လို့ရတဲ့ကျွန်တော်တို့လူမျိုးတွေအတိအကျမှာဒါကြောင့်ပြစ်ထားတာတဲ့အနီးကပ်စီယုံဝင်ပူပေါင်းလှုပ်ဆောင်တာအကောင်းဆုံးပါဒီနေ့မျိုးနံမှုတွေကိုလည်းအရင်လိုတရုတ်ကမောင်းပိုင်စီးထားတဲ့စာရင်တရုတ်ကိုလည်းအများနဲ့ပါဝင်ရှင်းပြန်စေချင်ပါတယ်ဘာကြောင့်လဲဆိုတော့တရုတ်ကအိမ်နီးချင်းဖြစ်နေလို့ရဲ့ဈေးကွက်နဲ့အင်အားကြီးနိုင်ငံဖြစ်နေလို့မလွဲမဆောင်တာပါစေချင်တာပါစစ်ပွဲကြီးလည်းအမြန်ဆုံးရက်စီချင်ပါပြီပြည်သူပဲလည်းလက်ကြည့်ဈေးချင်းဒီတော်ကြပါတော့ချက်ပါတော့တဲ့ Facebook ကတော်တော်ရှင်သူဆွနေထားတာပါဆိုတော့ဒေါ်ဒစ်ဆွေခင်ဗျာဒေါ်ဆန်းစုကြည်အခုခီးစဉ်နေဒီအပိုင်းခီးစဉ်နေပေါ့လေဒီနောက်ပိုင်းခီးစဉ်နေကိုသုံးသပ်ကြည့်လိုက်ရင်လက်ရှိအစိုးရတဲ့ဟာနိုင်ငံတကာအခင်အကျင်းမှာလှလှပပတတ်တတ်ရရသွားနေတယ်လို့ဒေါ်ဒစ်ဆွေမြင်ပါလားခင်ဗျာ
မမရခင်ဗျာကျွန်တော် LD ဝင်ဖြစ်လို့ဟိုပြောတာမဟုတ်ဘူးနိုင်ငံသားတယောက်နေနဲ့ပြောရရင်အခုခီးစဉ်ဟာပမာနိုင်ငံရဲ့ပုံရိပ်ကိုဟဲ့ပုံရိပ်ကိုတစ်ဆင့်တက်ပြီးတော့ဟိုတိုးတက်လာအောင်ဖြစ်စီတဲ့ကမ္ဘာအလဲမှာပေါ့နော်ဟိုဒေါ်စုဒီဝါရှင်တန်ခီးစဉ်နေဆိုရင်ဝါရှင်တန်ဒီမီဒီယာပေါ့နော်ဝါရှင်တန်မီဒီယာနိုင်ငံကမီဒီယာကဆိုရင်ဒါသူ influence လို့ခေါ်တဲ့လွှမ်းမိုးနိုင်စွမ်းကိုချီးကျူးကြတယ်နောက်တစ်ခုကသူ့ရဲ့အဆုံးဖြတ်ကိုဆုံးဖြတ်ချက်ဒီပေါ်ဥမာဆန်ခုနစတဲ့အဆုံးနဲ့ကိုဆိုင်ဆိုင်ကိစ္စဆုံးဖြတ်ချက်လူမျိုးချတာဟာအမတမ်းမှဟိုရဲရင်မှုနဲ့နောက်ဆုံးနှစ်မှာအကောင်းဆုံးတစ်ခုကိုရွေးပြီးတော့ချလိုက်တဲ့ဆုံးဖြတ်ချက်တစ်ခုလို့တောင်းမှတင်စားပြီးတော့ဟိုပြောဆိုကြရတယ်။တနည်းအားဖြင့်ဒီခီးစဉ်မှာကျွန်တော်တို့နိုင်ငံရဲ့ဂုံပေါ့နော်ဒီ NRA ဆိုရဲ့ဂုံပုံနိုင်ငံရဲ့ဂုံကိုပါမြင့်တင်နိုင်တယ်နောက်တစ်ခါပြုပြင်ပြောင်းလဲကာလာမှာအချို့ပြုမဲ့အရာတွေကိုတည်ဆောင်နိုင်မယ်လို့ထိကျွန်တော်မျှော်နေမျှော်မှတ်ပါတယ
်ဟုတ်ကဲ့ကိုဟုတ်ကဲ့ကိုစိုးမြောဒါကိုသဘောတူသလား
ဟုတ်ကဲ့ကျွန်တော်သဘောတူပါတယ်အခုဒီ NLD အစိုးရလက်ထက်မှာပေါ့နော်နိုင်ငံသားကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအင်ဂျီနာချင်းအင်အားကြီးနိုင်ငံနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးပေါ့နောက်ပြီးတော့အနောက်နိုင်ငံတွေပေါ့ကျွန်တော်တို့ဒီဗြိတိန်တို့ US တို့နဲ့အမေရိကန်နဲ့ဆက်ဆံရေးတွေပေါ့အရိမာအလုံးကိုဘယ်လိုကောင်းမလဲဟိုလှုပ်ဆောင်သွားသမျှတွေကပေါ့နော်ဟိုချင်းနဲ့အားရစရာကောင်းပါတယ
်
အလုံးနဲ့လည်းချစ်ချစ်ကြည်နဲ့ပေါ့နော်ဟိုတူကဘယ်လိုကောင်းမလဲနိုင်ရင်ပြီးတော့တူကရှုံးနေမျက်နာသွားရဲဆိုတဲ့ဟာမျိုးဖြစ်အောင်လို့ပေါ့လောက်ကင်သွားနိုင်တာအချီးကျူးကြပါခင်ဗ
ျဟုတ်ကဲ့ပါခင်ဗျပင်နိုင်ဆွေးနွေးပြတဲ့ဒေါက်တာတင့်ဆွေကိုစိုးမြောတိုက်ရိုက်ပေါင်းဆွေးနွေးကြသူတွေမှတ်ချက်ပို့အီးမေးလ်ပို့ဆွေးနွေးသူတွေအထူးသဖြင့်နားထောင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ် VO ရဲ့ဒိုင်ရိုက်လီလိုင်းအစီအစဉ်စနေနေ့ဒိုင်ရိုက်လီလိုင်းအစီအစဉ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
ထောက်လုပ်သူမဆူမောနဲ့အတူကိုကြောကြောသိန်းစီစဉ်တင်ဆက်တဲ့ဒိုင်ရိုက်လီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VO ကနေအခုအတန်းလွှင့်နေတဲ့တနအီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ခုတော့ကြာနေသေးတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုရနိုင်ကတည်းကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာနယူးယောက်မြို့မှာမြန်မာတိုင်ဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်။နယူးယောက်ကမြန်မာတိုင်ဝိုင်းနဲ့တွေ့ဆုံစဉ်အတွင်းပြည်ပမှနေထိုင်နေကြတဲ့မြန်မာတွေအနေနဲ့ကိုယ်နိုင်ငံတိုးတက်ဖို့အကူအညီပေးကြဖို့ကိုဒေါက်တာဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်။ဒါအပြင်ကျန်းမာရေးပညာရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လည်းဒေါက်တာဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံထဲမှာလူနည်းစုတိုင်းရင်းသားတွေဘက်ကအထင်မြင်လွဲမှားမှုတချို့ရှိနေတဲ့အတွက်တိုင်းရင်းသားလူမျိုးစုတွေတဲ့မြန်မာလူမျိုးလည်းတိုင်းရင်းသားတစ်ခုပဲဆိုတာနားလည်ပေးစီလို့တယ်လို့လည်းဒေါက်ဆန်းစုကြည်ကပြောကြားသွားပါတယ်ဒေါက်ဆန်းစုကြည်ကနယူးယောက်မြို့ကမြန်မာတိုင်းဝိုင်းနဲ့တွေ့ဆုံပြီးတဲ့နောက်ဘော့စတန်မြို့ကိုဒီကနေ့မှဆက်လက်ခီးထွက်ခွာမှာဖြစ်ပါတယ်ဘော့စတန်မှာတော့ကမ္ဘာထိပ်တန်းတက္ကသိုလ်ကြီးဖြစ်တဲ့ Harvard တက္ကသိုလ် Harvard Foundation ကချီးမြှင့်မဲ့2016လူသားချင်းစာနာမှုဆိုင်ရာ Harvard Humanitarian of the Year Award ဆုကိုလက်ခံယူမှာဖြစ်ပါတယ်ရုရှားဆိုရဝင်ရောက်နေရာယူထားတဲ့ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာတနင်္ဂနွေနေ့ကျင်းပမဲ့ရုရှားလွှတ်တော်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ခရိုင်းမီးယားဒေသဟာယူကရိန်းနိုင်ငံရဲ့တစ်စိတ်တစ်ဒေသဖြစ်ပြီးတော့ရုရှားကခရိုင်းမီးယားဒေသကိုထိန်းချုပ်ထားသမျှကာလပတ်လုံးဒီကိစ္စနဲ့ပတ်သက်ပြီးရုရှားဘက်မှတန်ခတ်ပိတ်ဆို့မှုတွေဆက်ထားအောင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကပြောပါတယ်ခင်ဗျာ။အမေရိကန်နဲ့ရုရှားဆိုရတာဝန်ရှိသူတွေကတက်တန်းတပတ်တာရှိသေးတဲ့ Syria ပြည်ရဲ့စာချုပ်ကိုထပ်တိုးသားဖို့ဆန္ဒရှိနေပြီး Syria နိုင်ငံအတွက်အကူအညီတွေပေးဖို့ကိစ္စကိုတော့မစတင်ရသေးဘူးလို့တောက်ချာနေကအတည်ပြုခဲ့ပါတယ်တရုတ်နိုင်ငံမှာ Maritime Typhoon Dai ဝင်ရောက်တိုက်ခတ်သွားပြီး၃ရက်ကြာမှာပဲနောက်ထပ်ဒုတိယမြောက်တိုက်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်လာဖို့ရှိနေပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုရနိုင်ကပြောပြပေးတော့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Rashad Smith ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီထိစီစဉ်တွေကိုလိုင်းတိုမီတာ30နဲ့40 48 50နဲ့လိုင်းလံမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန်လောပါ
This program has come to you from the Voice of America, Washington.